Welcome to the Voice of America in Burmese.
Hello, Kamiya. The union of the town of April 15th, Boruni Nyabe Sisini was Saturday Nibavi, General Only Uba Kamiya. COVID-19 Evo Chinijo, VUS Sisini, Yai Pionet in Sepini Bae, Kuyinzono, Nasoya Drinigo, in Sepima Chipare. ကမ္ဘာတော်မှာ coronavirus ကူးစက်မှုတွေနဲ့ရင်ဆိုင်နေရချိန်မှာကမ္ဘာ့ကျန်းမာရေးအဖွဲ့ WHO အတွက်ရန်ပုံငွေတွေကိုစမ်းကန့်ထားဖို့သမ္မတဒေါ်နယ်ထရမ့်ရဲ့ဆုံးဖြတ်ချက်ဟာနိုင်ငံအားလုံးကိုထိခိုက်နေတယ်ကြောင်းတရုတ်နိုင်ငံကဒီကနေ့ပဲတုံ့ပြန်လိုက်ပါတယ်။တရုတ်နိုင်ငံမှာ coronavirus စတင်ကူးစက်မှုတွေကိုWHOကကြာကြာနာနာစုံစမ်းစစ်ဆေးရတယ်မလုပ်ခဲ့ဘူးဆိုပြီးထောက်ပံ့နေဖြတ်တောက်မဲ့ကြောင်းသမ္မတထရမ့်မနေ့ကကြေညာလိုက်တဲ့ပေါ်တရုတ်နိုင်ငံရဲ့ဝန်ကြီးဌာနကတုံ့ပြန်လိုက်တာပါ။ ချင်းနိုင်ငံရဲ့ဝန်ကြီးဟေကိုမက်စ်ကလည်းအပြစ်ဖို့နေတာအထောက်အကူမဖြစ်ဘူးဆိုပြီးဒီကနေ့ပဲWHOဘက်ကနေကာကွယ်ပြောဆိုလိုက်ပါတယ်။ကိုဗစ်-19ရောဂါကိုအတူလက်တွဲပြီးရင်ဆိုင်ရမှာဖြစ်ပြီးရောဂါဆန်းသက်ပစ္စည်းနဲ့ကာကွယ်ဆေးထုတ်လုပ်ပြန်ပေးမှုတွေအတွက်ကုလသမဂ္ဂထူးသဖြင့်WHOကိုထောက်ပံ့ကူညီတာကသာအကောင်းဆုံးနည်းလမ်းဖြစ်တဲ့ကြောင်းလဲတွစ်တာလူမှုကွန်ရက်မှာမှ ာကူးစက်သူရေအတွက်ပုံများနိုင်တယ်လို့လည်းကျွမ်းကျင်သူတွေခန့်မှန်းထားပါတယ်။အမေရိကန်ပြည်ထောင်စုက Johns Hopkins တက္ကသိုလ်ကပေါ်ထူးနေဆော်ဗဲထုတ်ပြန်ထားတဲ့ကိန်းဂဏန်းတွေအရကမ္ဘာတစ်ဝှမ်းသေဆုံးသူရေအတွက်ကလည်း3,600ကျော်တိရှိနေပါတယ်။ကမ္ဘာတစ်ဝှမ်းကိုရိုနာဗိုင်းရပ်စ်ကူးစက်မှုအဆ20လောက်တိုးအောင်လုပ်ခဲ့တယ်ဆိုတဲ့ဆွဆွဲချက်နဲ့ကမ္ဘာ့ကျန်းမာရေးအဖွဲ့ WHO ကိုပေးနေတဲ့အထောက်ပံ့တွေရပ်ဆိုင်းမဲ့အကြောင်းသမ္မတဒေါ်နယ်ထရန့်ကကြေညာလိုက်ပါတယ
် Today I'm instructing my administration to halt funding of the World Health Organization while a review is conducted to assess
ကိုရိုနာဗိုင်းရပ်စ်ကူးစက်ပြန့်ပွားမှုကိုစီမံခန့်ခွဲမှုညံပြင်းခဲ့မှုနဲ့ဖုံးကွယ်ခဲ့မှုတွေမှာ WHO ပတ်သက်ခဲ့တဲ့အခန့်ကဏ္ဍကိုပြန်လည်သုံးသပ်နေတဲ့အချိန်မှာအမေရိကန်ကထောက်ပံ့နေတာတွေကိုရပ်ဆိုင်းထားဖို့အစိုးရဘက်ကညွှန်ကြားထားတဲ့အကြောင်းသမ္မတထရန့်မနေ့ကပဲအင်ဂျီရောမှာပြောဆိုသွားတာပါ COVID-19 ရောဂါတက်ဖြစ်ရေး WHO ရဲ့စောင့်ချက်တွေကိုပြန်လည်သုံးသပ်နေစဉ်ရပ်ပေါင်း60ကနေ90အထိထောက်ပံ့နေဆိုင်းငံ့ထားမှာဖြစ်တယ်လို့လည်းသမ္မတထရန့်ကပြောပါတယ်အမေရိကန်ခွန်ထမ်းပြည်သူတွေရဲ့ငွေတွေနဲ့နှစ်စဉ် WHO ကိုဒေါ်လာတန်400ကနေ900လောက်ထိထောက်ပံ့ပေးနေပြီးတရုတ်နိုင်ငံကတော့တန်40လောက်သာပေးရနေတဲ့အကြောင်းလည်းပြောဆိုခဲ့တာပါအမေရိကန်ကအများဆုံးထောက်ပံ့နေပေမဲ့ WHO ဟာတရုတ်နိုင်ငံကိုသာမျက်နှာသာပေးနေတယ်ဆိုပြီးဆွဆွဲနေတဲ့သမ္မတထရန့်ကရန်ပုံငွေဖြတ်တောက်မဲ့အကြောင်းလဲအစိုးရမှာကထပ်တလဲလဲတတိပိထားပါတယ်ပြီးခဲ့တဲ့နှစ်ဒီဇင်ဘာလကတရုတ်နိုင်ငံမှာဗိုင်းရပ်စ်ပိုးစတင်ကူးစက်တဲ့သတင်းတွေထွက်ပေါ်ခဲ့တာကိုစုံစမ်းစစ်ဆေးရမယ်အခြေခံတာဝန်ကိုလည်း WHO ဘက်ကပြက်ခွက်ခဲ့တဲ့အကြောင်းသမ္မတထရန့်ကပြောဆိုထားပါတယ်COVID-19 ကရောဂါနဲ့ရင်ဆိုင်နေရရင်ကမ္ဘာစီးပွားရေးဟာနှစ်ပေါင်း80ကျော်အတွင်းအဆိုးဆုံးကျန်ရနိုင်တဲ့အကြောင်းခန့်မှန်းချက်ထွက်ပေါ်ခဲ့ပြီးတဲ့နောက်အာရှကစတော့ဈေးကွက်တွေမှာဒီကနေ့နှုတ်လက္ခဏာတွေပြခဲ့ပါတယ်ဂျပန်ဩစတြေးလျဟောင်ကောင်ရှန်ဟိုင်းအညွန်ဂိတ်တွေဟာမွန်လဲပိုင်းကျော်အယောင်းဝယ်လုပ်ချိန်မှာ100ကျိုင်နှုန်းအောင်အကျုံးပေါ်ခဲ့ပြီးတောင်ကိုရီးယားနိုင်ငံကကော့စပီအညွန်ဂိတ်ကတော့ 1.5 ကျိုင်နှုန်းကျော်ဈေးတက်ခဲ့တဲ့အတွက်ဒေတာတွေမှာတခုတည်းသောအပေါင်းလက္ခဏာပြခဲ့တဲ့ဈေးကွက်ဖြစ်ခဲ့တာပါကိုရိုနာဗိုင်းရပ်စ်ကရောဂါကြောင့်စီဝါရေးလုပ်ငန်းတွေအားလုံးဒီပါရပ်ဆိုင်းထားရပြီး1930ပြည့်လို့နေ့တွေကစီဝါရေးချစ်ချုံချမှုနောက်ပိုင်းအဆိုးဆုံးအခြေအနေနဲ့ကြုံနေရတဲ့ကမ္ဘာစီဝါရေးဟာဒီနှစ်2020ပြည့်မှာ300ရာနှုန်းချဆင်းနိုင်တဲ့အကြောင်းအပြည့်အစုံငွေကြေးရပုံငွေဖွဲ့ IMF ကမနေ့ကပဲခန့်မှန်းချက်ထုတ်ပြန်ထားပါတယ်ကိုရိုနာဗိုင်းရပ်စ်ကျန်းမာရေးပြဿနာကြောင့်ဒီနှစ်ဗန်ဒန်နှစ်ပထမ3လပတ်အတွင်းတရုတ်နိုင်ငံရဲ့စီဝါရေးဟာ1992ခုနှစ်ကစလို့ပထမဆုံးအချိန်ဖြစ်ချဆင်းမဲ့အလားအလာရှိနေပါတယ်ပြည်ကနှစ်ကုန်ပိုင်းကနိုင်ငံအလဲပိုင်းဥပဒေနဲ့မှာဗိုင်းရပ်စ်စတင်ကူးစက်ပြန့်နှံ့ခဲ့ရာကလူသွားလာရေးဆေးရုံလျုံနေတရုတ်ပို့ဆောင်ရေးလုပ်ငန်းတွေနဲ့ကုန်တက်တွေကိုပိတ်ပင်ခံတက်ခဲ့ရတဲ့အတွက်ကမ္ဘာမှာဒုတိယစီးပွားရေးအင်အားအကြီးဆုံးဖြစ်တဲ့ကျွန်းနိုင်ငံရဲ့အခြေခံစီးပွားရေးလုပ်ငန်းတွေလည်းရပ်ဆိုင်းခဲ့တာပါခံတက်ချက်တွေကိုတဖြည်းဖြည်းပြန်လျှော့ပေးနေပေမဲ့ကာယောဂါနဲ့ရင်ဆိုင်နေရတဲ့တခြားစီးပွားရေးအင်အားကြီးနိုင်ငံတွေမှာလည်းအလားတူတားမြစ်ခံတက်ချက်တွေကြောင့်စီးပွားရေးလုပ်ငန်းတွေမှာထိခိုက်လာရာကဝယ်လိုအားတွေကျဆင်းနေတဲ့အတွက်တရုတ်နိုင်ငံကအဓိကအားထားနေရတဲ့ပြပပို့ခုံလုပ်ငန်းတွေမှာအလားအလာတွေလည်းမေ့မိနေပါတယ
်။ VOA American တဲ့ညဘက်မြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နာရီကနေ10နာရီအထိလိုင်းဒိုမီတာ31 kHz 9833ညလိုင်းဒိုမီတာ32 kHz 9303ညလိုင်းဒိုမီတာ57 kHz 9885တို့ဖြင့်စနေတင်းငွေမှာ highlight meter 190 kHz 1905ကိုကနေထုတ်လွှင့်ပေးနေပါတယ်ရှင်။
ုဆက်ပြီးတော့တင်ပြသွားမှာပါမြန်မာနိုင်ငံမှာကိုဗစ် -19 ရောဂါကူးစက်သူ12ဦးထပ်တိုးလာတဲ့အတွက်အခုဆိုရင်ပိုးတွေ့သူစုစုပေါင်း84ဦးရှိကြောင်းမြန်မာကျန်းမာရေးနဲ့အာဂဇာဝန်ကြီးဌာနရဲ့ဧပြီလ15ရက်မနက်10နာရီခွဲထုတ်ပြန်ချက်မှာဖော်ပြထားပါတယ်လူနာသက်12ဦးရဲ့ကျန်းမာရေးအခြေအနေတည်ငြိမ်နေတယ်လို့လည်းဖော်ပြထားပါတယ်။အခုနောက်ဆုံးပိုးစစ်ဆေးတွေ့ရှိတဲ့လူနာတွေကတော့အသက်23နှစ်ကနေ85အရွယ်တွေဖြစ်ပြီးအမျိုးသမီး10ဦးနဲ့အမျိုးသား4ဦးပါဝင်တယ်လို့ရန်ကုန်တိုင်းစကိုင်းတိုင်းနဲ့ရှမ်းပြည်နယ်တွေကဖြစ်ပါတယ်။သူတို့အားလုံးဟာ COVID-19 ရောဂါရှိသူတွေနဲ့ထိတွေ့မှုရှိခဲ့သူတွေလည်းဖြစ်ပြီးလက်ရှိမှာတော့သူတို့ကိုအသွားလာကန့်သတ်ထားတဲ့နေရာတွေမှာတိချခွဲထားပြီးတော့သက်ဆိုင်ရာစီရင်တွေကိုလွှဲပြောင်းပြီးကုသမှုခံယူစေမယ်လို့လည်းသတင်းထုတ်ပြန်ချက်မှာဖော်ပြထားပါတယ်။တိုင်းဒေသကြီးတွေနဲ့ပြည်နယ်တွေကပေးပို့လာတဲ့စောင့်ကြည့်လူနာ112ယောက်နဲ့ထိတွေ့မှုရှိတဲ့လူ281ယောက်အပါအဝင်စုစုပေါင်း393ယောက်ကိုတက်ခွဲစစ်ဆေးတာမှာ12ဦးကိုပိုကူထတာတွေ့ခဲ့ရတာပါအရင်ပိုကူခံထားရတဲ့လူနာ64ယောက်ထဲမှာကုသပျောက်ကင်းပြီးတော့ဆေးရုံကဆင်းသွားတဲ့လူနာ2ဦးရှိပြီးတော့တိတ်ဆုံးသူ4ဦးရှိပါတယ်ဝန်ကြီးဌာနအနေနဲ့ COVID-19 ရောဂါနဲ့ပတ်သက်လို့ကြီးကြတဲ့ရပ်ပိုင်းတွေကအလင်းတင်တယ်လို့သတင်းထုတ်ပြန်ခဲ့ပေမဲ့ဧပြီလ15ရက်ပုဒ်ဟူးနေ့ကစပြီးတော့မနေ့9နိုင်ရနေ10နိုင်ကြာမှတစ်ချိန်ည8နိုင်ကနေ9နိုင်ကြာမှတစ်ချိန်ထုတ်ပြန်သွားမယ်လို့ဝန်ကြီးဌာနကသတိပေးထားပါတယ်တော်ရည်တရိတ်ဆန်တရားမဝင်ကုသရောင်းဝယ်မှုအဆုံးတက်ပေးဖို့အရှိတောင်အာရှနိုင်ငံသား10ဦးမှ9ဦးကလိုလာရဲဆိုတာကမ္ဘာလုံးဆိုင်ရာသဘာဝပတ်ဝန်းကျင်ရပ်မုံအဖွဲ့ WWF ကကောက်ယူတဲ့နောက်ဆုံးလူမှုသဘောထားစစ်တမ်းမှာတွေ့ရပါတယ်ဒေတာရင်းကစစ်တမ်းဖြည့်ဆူခဲ့သူ93ရခိုင်နှုန်းကတော်ရင်တရိတ်ဆန်နဲ့တရားမဝင်ရောင်းဝယ်မှုကိုအစိုးရတွေကတင်းတင်းကြပ်ကြပ်တားမြစ်ပြီးတော့တော်ရင်တရိတ်ဆန်စီတွေကိုလည်းစီမင်းဥပဒေတွေချမှတ်ပေးစေချင်ပါတယ်။ဒီလိုရက်တွေဟာကမ္ဘာစည်းဝါကေဟာစနစ်ကိုပျက်စီးစေတဲ့ချိန်ချောင်မှုကြီးတစ်ခုဖြစ်တယ်လို့လည်း WWF ကပြောပါတယ်။COVID-19 ကရောဂါဟာတရုတ်နိုင်ငံတော်ရင်တရိတ်ဆန်စီတခုကနေစတင်ကူးစက်ခဲ့တယ်လို့ယူဆကြပေမဲ့အရှေ့တောင်အာရှနိုင်ငံတွေဟာတရုတ်နိုင်ငံတွေကတော်ရင်တရိတ်ဆန်တွေမှောင်ခိုတင်ပို့ရလမ်းကြောင်းဖြစ်နေတာပါ။အခုလက်ရှိအခြေအနေကြောင့်တော်ရင်တရိတ်ဆန်မှောင်ခိုတင်မှုမှုတားဆီးရေးအတွက်ဥပဒေသစ်တွေကိုလည်းဒေသရင်အစိုးရတွေကပြဋ္ဌာန်းလာနေပါတယ်။တရိတ်ဆန်တွေကနေစတင်ကူးစက်တဲ့ကမ္ဘာကရောဂါကြီးထပ်ပြင်းမလာအောင်ကာကွယ်ရေးတပ်ဆိုင်ရာအစိုးရတွေကိုပြည်သူလူထုကလည်းအပြေအဝါထောက်ခံမှလိမ့်မယ်လို့WWF အဖွဲ့ညွှန်ကြားရေးမှူးမာကိုလမ်ဘာဒီနီကပြောပါရယ်တော်ရင်တရိတ်ဆန်နေကုသရောင်းဝယ်မှုတဘာဝပတ်ဝန်းကျင်ပျက်စီးဆုံးရှုံးမှုနဲ့လူကျန်းမာရေးဘလို့ဆက်ဆက်ပတ်သက်နေတယ်လဲဆိုတာအဖြေရှာဖို့အချိန်တန်ပြီလို့လည်းသူကပြောဆိုခဲ့ပါရယ်အချင်းမြချစားမှုအရှုပ်တော်ပုံနဲ့တစ်စိတ်တစ်ပိုင်းဆက်ဆက်နေတဲ့မလေးရှားအစိုးရရဲ့ရင်းနှီးမြှုပ်နှံမှုတွေကခိုးယူခဲ့တဲ့ဒေါ်လာတန်300ကိုမလေးရှားအစိုးရစီပြန်လည်လွှဲပြောင်းပေးလိုက်ပြီလို့အမေရိကန်တာဝန်ရှိသူတွေကပြောပါရယ်အဲ့ဒီငွေတွေကိုမလေးရှားစီးပွားရေးလုပ်ငန်းရှင်လိုတက်ချိုစီကနေသိမ်းယူခဲ့တာဖြစ်တယ်လို့လည်းအမေရိကန်တရားရေးဌာနကအင်္ဂါနေ့မှာပြောပါရယ်။တရားရေးဌာနကထုတ်ပြန်လိုက်တဲ့ဆွေရဆန်းတွေမှာတော့အမေရိကန်ပရီဒီနဲ့ဆွစ်ဇာလန်နိုင်ငံတွေမှာလုံးနဲ့သူမိသားစုပိုင်းဒေါ်လာတန်း900ကျော်ဖို့အဥ္စာပစ္စည်းတွေကိုလွှဲပြောင်းပေးဖို့မနစ်ကအမိန့်ထုတ်ပြန်ထားတာကိုတွေ့ရပါရယ်။မလေးရှားအစိုးရပိုင်း 1MDB ရင်းနှီးမြှုပ်နှံမှုလုပ်ငန်းကြီးတွေကနေငွေတွေနဲ့ဈေးကြီးတဲ့ PC တွေကိုသူ့ကိုချိုးအတွက်ဝယ်ယူခဲ့တယ်ဆိုရဲဆွဲချင်တဲ့ Mr. Logo အမေရိကန်တရားရေးဌာနကတရားစွဲဆိုထားတာပါသူ့ပိုင်း PC တွေထဲမှာတော့ဈေးကြီးတဲ့အိမ်တွေအနုပညာ PC တွေလက်ဝတ်ရတနာတွေနဲ့ကယ်လီဖိုးနီးယားပြည်နယ် Beverly Hills ကဟိုတယ်တစ်ခုလည်းပါဝင်ပါတယ် 1MDB ထဲကခိုးယူထားတဲ့ငွေတွေထဲကဒေါ်လာတန်း600ကျော်ကိုပြန်မရယူထားပြီလို့လည်းအမေရိကန်တရားရေးဌာနကပြောပါတယ်ဂျာမနီနိုင်ငံရဲ့အမေရိကန်စစ်အခြေစိုက်စခန်းကိုတိုက်ခိုက်ဖို့ကြံစီမှုဆွဲချက်နဲ့ IS စစ်သွေးကြောအဖွဲ့ဝင်၄ဦးကိုဖမ်းဆီးတာကြောင့်ဂျာမန်အစိုးရရှင်တွေကပုံတုံးနေမှာကြေညာခဲ့ပါတယ်။ဒီအုပ်စုမှာတိုက်ခိုက်ရေးအတွက်တနတ်တွေနဲ့လက်နက်ခဲယံတွေအပါအဝင်အစောင်းအုံဖောက်ခွဲဖို့လိုအပ်တဲ့ဖောက်ခွဲရေးသုံးပစ္စည်းကိရိယာတွေစုဆောင်ထားတယ်လို့လည်းကြေညာချက်ထဲမှာပြောထားပါတယ်။ဂျာမနီကအမေရိကန်လက်တက်အခြေစိုက်စခန်းကိုဒီအဖွဲ့ကကင်းထောက်လိဒါထားပြီးသွားပြီလို့လည်းရှင်တွေကပြောပါတယ်။မနစ်က IS အဖွဲ့ဝင်ဖြစ်လာပြီးတော့ဂျာမနီမှာအကြမ်းဖက်အဖွဲ့ငယ်တည်ထောင်ခဲ့သူတာဂျီကစ္စတန်နိုင်ငံသားကိုပြည်ခရဲလာကဖမ်းဆီးထိန်းနှံထားတာပါသူနဲ့ဆက်ဆက်ပြီးတော့ဂျန်လေးဦးကိုဖော်ထုတ်နိုင်ခဲ့တာလည်းဖြစ်ပါတယ်သူတို့အားလုံးဆီးရီးယားနဲ့အာဖဂန်နစ္စတန်နိုင်ငံကအစ်စ်မြင့် IS ကောင်းဆောင်တွေစီကညွှန်ကြားချက်ကိုစောင့်နေကြတာဖြစ်တယ်လို့လည်းတာဝန်ရှိသူတွေကပြောပါတယ်ပေါ်ရိုးနေညာဘက်သတင်းတွေကတော့ဒီလောက်ပါပဲရှင်အခုတော့ COVID-19 နဲ့ပတ်သက်တဲ့သတင်းတွေအပါအဝင်တင်ဆက်နေကြအပတ်စဉ်ကဏ္ဍတွေကိုတင်ဆက်သွားပါရမယ
်မြန်မာပြည်ရင်းမှာ COVID-19 ရောဂါပျောက်ကင်းသူနောက်ထပ်တဦးရှိလာပြီးထပ်တိုးတည်ပြူလူနာများလာတဲ့အင်းစိန်မြို့နယ်ကနေရာတချို့ကိုသွားလာခွင့်ပေးလိုက်တဲ့အကြောင်းကိုတင်ဆက်ပေးပါမယ် COVID အတည်ပြူလူနာနံပါတ်15ဖြစ်တဲ့ဝေဘာဂီဆေးရုံမှာကုသမှုခံယူနေတဲ့အသက်45နှစ်အရွယ်အမျိုးသမီးရဲ့ဓာတ်ခွဲနမူနာကိုနောက်ထပ်စစ်ဆေးရမှာနက်ဂတိဗ်2ချိန်ထွက်ထားပြီးဖြစ်လို့ရောဂါပျောက်ကင်းတဲ့စီးရင်နဲ့ထည့်လို့ရပြီလို့သိရပါဗျ။ ဒီလူနာနဲ့ပတ်သက်ပြီးဆက်လက်ဆောင်ရွက်မယ့်အခြေအနေတွေကိုကျန်းမာရေးဌာနပြောရေးဆိုဝင်ရှိသူကိုမေးမြန်းမှုဆက်သွယ်ခဲ့ပေမဲ့မရခဲ့ပါဘူး။လောလောဆယ်မှာဒီလူနာနဲ့ပတ်သက်တဲ့အခြေအနေတချို့ကိုတော့ဝေဘာကီအထူးကုစေယုံကြီးကဒေါက်တာအီမူတက်မြင့်ကအခုလိုပြောပြထားပါတယ်
။ကောင်းတယ်လို့ပဲပြောလို့ရပါတယ်။ကောင်းပါတယ်။တက်တာပါတယ်ပေါ့နော်အဲ့လောက်တော့ပြောလို့ရတယ်ရှင်အသေးစိတ်ပြောလို့မရပါဘူးရှင်ဟုတ်ကဲ့ပြောရေးဆိုဝင်ရှိမှုမဟုတ်တော့အများကြီးပြောလို့မရပါဘူးရှင
်ယောဂပျောက်ကင်းသွားသူလူနာနံပါတ်4နဲ့9အပြီးလူနာနံပါတ်15ဟာကိုဗစ်အတည်ပြုလူနာတွေထဲက3ဦးမြောက်ယောဂပျောက်ကင်းသွားသူဖြစ်ပါတယ်ကျန်းမာရေးနဲ့အားကစားဝန်ကြီးဌာနရဲ့ဒီကနေ့မနက်ထုတ်ပြန်ပြီးချိန်အထိဆိုမြန်မာပြည်တွင်းမှာကိုဗစ်တက်ခွဲအတည်ပြုလူနာ84ဦးအထိရှိထားပြီးဖြစ်ပါတယ်ထတိုးလူနာအများစုကခီးသွွားရာဇဝင်မရှိပဲယောဂအတည်ပြုလူနာတွေနဲ့ထိတွေ့မှုရှိထားသူတွေပါဒီယောဂဖြစ်ပွားမှုကိုထိ ंछ ုံနိုင်မှုအတွက်အာနာပိုင်တွေကတခွဲတီပြူလူနာတွေနေထိုင်ခဲ့တဲ့နေရာတွေကိုအသွာလာပိတ်လိုက်တဲ့အထိအရှိန်မြင့်ဆောင်ရွက်နေတဲ့အခြေအနေပါတခွဲတီပြူလူနာ16ဦးအထိရှိထားတဲ့အင်းစိန်မြို့နယ်ကနေရာ3ခုမှာအသွာလာပိတ်ထားတဲ့အခြေအနေကိုအင်းစိန်မြို့နယ်လွှတ်တော်ကိုယ်စားလှယ်ဦးဝေဖြိုးဟန်က VOA ကိုပြောပါတယ
်လော့တောင်းကကျွန်တော်တို့ကလော့တော့တဲ့3နေရာပဲလောက်ရပါတယ်ဟောဆိုတော့ဒီကျန်းစာတင်ကျောင်းလမ်းကစုပ်ွက်များတယ်လေညာတော့အဲ့ဒီလမ်းတလမ်းကိုကျွန်တော်တို့လော့တောင်းလုပ်လိုက်ခြင်းအပြင်အဲ့ရတွေ့တဲ့လူက10ယောက်လောက်ရှိတာဦးနောက်ဒီတောင်သူကုန်းတွေကတနေရာပေါ့နောက်ရွာမအရှိအတနေရာ3နေရာပါပဲ
နောက်ထပ်တွေ့လာတဲ့အတီးပြူလူနာအများစုကဘာသာရေးအခမ်းအနားတစ်ခုကနေစခဲ့တာဖြစ်ပြီးအဲ့ဒီပွဲကိုသွားခဲ့တဲ့အင်းစိန်နေပြည်သူတွေကိုကူးဆက်တဲ့အကြောင်းကိုလည်းဥဝေဖြိုးဟန်ကအခုလိုရှင်းပြထားပါတယ်
တို့လုတ်တဲ့ဟာတော့ရှစ်မိုင်ကဘုရားကျောင်းတစ်ခုမှလုတ်တာဒါကျွန်တော်အင်းစိန်ကလူတွေကသွားပြီးအဲ့ဘုရားကျောင်းသွားတက်ရင်းနဲ့မှစတွေ့လိုက်တဲ့သဘောပေါ့နော်ကျွန်တော်တို့မြို့နယ်အနေနဲ့ကတော့ကိုယ့်ရဲ့မြို့နယ်လုပ်ငန်းကော်မတီကနေပြီးတော့လိုအပ်မဲ့ဖိုင်တွေကိုမဖြစ်မမဲ့လုပ်ထားတဲ့ကြည့်ရှိပါတယ
်။တခြားပြည်နယ်နဲ့တိုင်းအသီးသီးကနေရာတွေမှာလည်းတခွဲအတီးပြူလူနာနေထိုင်ခဲ့တဲ့အိမ်အပါအဝင်လမ်းနဲ့ရက်ွက်တချို့ကိုပါအသွာလာပိတ်လိုက်တဲ့အထိယောဂထိန်းချုပ်ကာကွယ်ရေးအတွက်ဆောင်ရွက်နေတာတွေတွေ့ရပါတယ်။ဒီကနေ့မနေ့စင်နိုင်ခွဲအထိစီးရင်တွေအရမြန်မာပြည်တွင်းမှာတည်ဆုံသူ၄ဦးအထိရှိထားပြီးတဦးကိုတော့အထူးချမှတ်ကူတာပေးနေရတယ်လို့သိရပါတယ်။ကျွန်မစုစုပါရန်ကုန်မြို့ကနေသတင်းပေးပို့ထားတာပါ။
ယောဂဘုတွေ့ရှိသူတွေနဲ့တန်တရားနဲ့တီးခြားခွဲထားရသူတွေများလာတာကြောင့်စိုးရိမ်မှုတွေဖြစ်ပေါ်လာတဲ့အပေါ်နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါက်တာဆန်းစုကြည်ကဘယ်လိုတုံ့ပြန်ထားသလဲဆိုတာတင်ဆက်ပေးမှာပါ။ COVID-19 ယောဂဘုတွေ့ရှိသူတွေကိုရန်သူဖြစ်သဘောမထားပဲကိုချင်းစာတရားထားဖို့ကိုနိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ကဒီကနေ့မွန်ပြည်သူတွေနဲ့တွေ့ဆုံတဲ့စကားဝိုင်းမှာပြောဆိုလိုက်ပါတဲ့။တစက်သေးမှာပဲစေနာဝန်တန် volunteer တွေကိုခွဲခြားဆက်ဆံတာတွေမလုပ်ဖို့ကိုလည်းဒေါအောင်ဆန်းစုကြည်ကမှာကြားပါတဲ့မွန်ပြည်နယ်ကပြည်သူတွေနဲ့ဆွေးနွေးပွဲတိုက်ရိုက်ထုတ်လွှင့်မှုအစီအစဉ်မှာမြန်မာနိုင်ငံက COVID-19 ကူးစက်ခံရသူ84ယောက်ရှိကြောင်းနဲ့14ရက်နေ့ညက12ဦးထပ်မံတိုးလာခဲ့ကြောင်းဒေါအောင်ဆန်းစုကြည်ကပြောဆိုခဲ့ပြီးဒီလူနာတွေအပေါ်ကိုချင်းစာတရားထားဖို့လည်းပန်ကြားခဲ့ပါတဲ့
မနေ့ကည7:45မိနစ်နောက်ဆုံးအချိန်မှာဆက်သက်နောက်ဆက်နေရဆက်တွေ့ဒီဆက်နှူးကအားလုံးကတော့တယောက်ကတည်းကလူကျန်တဲ့လူတွေအားလုံးကတော့အရင်ကူပိတာလူတွေနဲ့ဆက်ဆံမှုရှိလို့ဖြစ်တာပဲထိတွေ့မှုရှိလို့ပေါ့နော်အဲကြောင့်မို့ဒီထိတွေ့မှုရှောင်မှုဆိုတာအင်ပရာမအရေးကြီးတယ်ဆိုတာထပ်တည်းလေးပြောရမှာအချိန်ထဲမှာထိတွေ့မှုရှောင်မှုပြောရမယ်လို့ထင်ပါလေအားလုံးကတော့ကိုကျင်းစာတရားတော့ရှိရမှာနော်ဘလူးဆိုဖြစ်နိုင်တာပဲဒီနေ့ယောဂဖြစ်လို့ရှိလို့ရှိရင်ဟိုအဖြစ်သားကြီးလို့ရာဇဝတ်သားကြီးလို့တခါလဲဟိုရန်လူစိတ်တင်နေတဲ့ဆက်ဆံလို့ကိုဖြစ်လို့ရှိရင်ရောဒီလိုပဲဆက်ဆံရင်ဘယ်လိုခံစားရမလဲဆိုတာစဉ်းစားရမယ
်ဒီရပိုင်းအတွင်းယောဂကုသခံရသူများလာတာကြောင့်လူတွေပုံမကြောက်ရွံ့လာတာတွေ့ရကြောင်းနဲ့ကုသခံရသူများလေစိတ်တည်တည်ငြိမ်ထားဖို့ဟာပိုအရေးကြီးလေဖြစ်ကြောင်းလဲထည့်သွင်းပြောကြားပါတယ်ဒီနေ့ဆွေးနွေးပွဲမှာ quarantine center ကပြန်လာတဲ့စေနာဝန်ထမ်း volunteer တွေကိုရက်ွက်ကလက်မခံတာတွေရှိနေကြောင်းစေနာဝန်ထမ်းဆောင်ရွက်သူကိုဘိုးဘိုးဝင်းကတင်ပြခဲ့ပါတဲ့
။သားတို့ဘက်ကတော့သူဒီ quarantine နေတွေမှာဒီနာတွေပို့နေတဲ့ပုံမှာတော့ရက်ွက်ထဲမှာနေရတဲ့သားတို့ကလေးတွေဆိုရင်ဒါနေလို့မရတော့ဘူးပေါ့နော်။သူတို့ရက်ွက်ကလက်မခံတော့တာရှိတယ်ပေါ့။အဲ့လိုကလေးတွေကြတော့သားတို့ရုံးမှာခေါ်တာတွေရှိတယ်ပေါ့။အဲ့လိုမျိုးပြဿနာရင်းဆိုင်နေရတယ်။
လက်မခံဘူးလား
။နာရီပို့ပြီးွားပြီဆိုရင်ဒါတို့ကိုနေလို့ပါ14ရက်နေလိုက်တော့ဒီမှာလာမနေနဲ့တော့ဆိုလဲပုံနာမျိုးနေတယ်ဒါတို့အပြောခံရတာရှိတယ
်ဒီလိုဆက်ဆံမှုအပေါ်မှာလဲဒေါအောင်ဆန်းစုကြည်ကအခုလိုတိုက်တွန်းပြောဆိုပါတဲ့
အဲ့တော့ပြည်သူတွေလည်းဒီအနေနဲ့ဟိုပန်ကြားမှာ volunteer တွေအဲ့လိုဆက်ဆံမှာနေတကယ်တော့ကိုယ့်အတွက်လုပ်ပေးနေတာတော့ဟိုအနားနီးနီးကပ်ကပ်မနေခြင်းလို့ရှိရင်တောင်မှမြတ်တာလေးတော့ပေးပါလို့ဟိုအမေကတော့ဒီလိုပဲပြောစီခြင်းတယ်ကျေးဇူးတင်တဲ့စိတ်ကျေးဇူးတရားမြတ်တာတရားဆိုတာတော့ရှိရမှာပေါ့နော
်ဒီဆွေးနွေးပွဲမှာကျမရဲ့ဝန်ထမ်းတွေရဲ့အခက်အခဲနဲ့ ဥချိုရေးပိုင်းဆိုင်ရာကကွာရန်တင်းဆောင်ရွက်စဉ်တွေ့ကြုံရတဲ့အခက်အခဲတွေကိုလည်းဆွေးနွေးခဲ့ကြသလိုနိုင်ငံတော်ကပံ့ပိုးမဲ့အချက်တွေကိုလည်းလှုပ်ဆောင်ပေးဖို့ဂရိပြုတာတွေရှိခဲ့ပါတယ်ဒီရပိုင်းတွေအတွင်းလူမှုကွန်ရက်စာမျက်နှာတွေမှာကျန်းမာရေးဝန်ကြီးဌာနကထုတ်ပြန်ထားတာတွေကိုမလိုက်နာတာကြောင့်ယောဂကူးစက်ခဲ့တဲ့ဖြစ်ရပ်တွေအပေါ်ဝေဖန်ပြစ်တင်တာတွေမြင့်တက်လာနေတယ်လို့ချင်းပြည်နယ်တီးထိတ်မြို့ကကိုဗစ် -19 လူနာ3ဦးကိုစကိုင်းတိုင်းဒေသကြီးကလေးမြို့ဆေးရုံကိုပြောင်းရွှေ့ရေးနဲ့ပတ်သက်လို့ကလေးမြို့လူထုကလက်မခံကြောင်ထုတ်ပြန်တဲ့အပေါ်ဝေဖန်နာတွေလည်းတိုးလာနေပါတယ်ကျွန်တော်မိုးစော်ပါရန်ကုန်မြို့ကနေသတင်းပေးပို့တာဖြစ်ပါတယ်
COVID-19 ရောဂါတွေ့ရှိသူအရေအတွက်တိုးလာတာနဲ့အတူပဲမန္တလေးတိုင်းဒေသကြီးမှာတော့လူစုလူဝေးတွေမှာနှာခေါင်းဆီးမဖြစ်မနေတက်ဖို့ဆောင်ရွက်ချက်တွေနဲ့အတူပကြံအပြီးကာလမှာလည်းယောဂါကာကွယ်ရေးကိုတိုးမြှင့်ဆောင်ရွက်ဖို့ပြင်ဆင်နေပါတယ်ယောဂါကာကွယ်ရေးအတွက်ဧပြီ10ရက်ကနေ19ရက်နေ့အထိနေအိမ်ကနေမလိုအပ်ပဲအပြင်မထွက်ကြဖို့မြို့ကြီးတွေမှာတိုက်တွန်းထားသလိုအဲ့ဒီရက်ပြီးရင်လည်းတားမြစ်ကပ်တန်ချက်တွေတိုးမြှင့်လှုပ်ဆောင်ဖို့မန္တလေးတိုင်းအစိုးရကပြင်ဆင်နေတာတွေတွေ့ရပါတယ်နှစ်စန်းတရက်မတိုင်ခင်ချက်တွေကိုနှာခေါင်းဆီးတက်ဖို့အတွက်ပညာပေးကာလအဖြစ်သတ်မှတ်ဆောင်ရွက်နေပြီးနှစ်စန်းတရက်ကျော်ဧပြီ18ရက်စနေနေ့ကနေစပြီးသတ်မှတ်ထားတဲ့ဒေသနာအမိန့်မလိမ့်နာသူတွေကိုသတ်မှတ်ထားတဲ့ဥပဒေတွေနဲ့အရေးယူတာတွေဆောင်ရွက်သွားမယ်လို့မန္တလေးမြို့တော်စီပင်သားရရေးကော်မတီဝင်ဦးကျော်ရင်မြင့်က VOE ကိုပြောပြပါဗျာ
။ကျွန်တော်တို့မန္တလေးမြို့မှာမြို့တော်စီပင်သားရရေးကော်မတီရဲ့စီမံခန့်ခွဲတဲ့ဈေးတွေအလုံးမှာကျွန်တော်တို့ပထမ max တွေကိုအခမဲ့လိုက်ပြီးတော့မှဝေပေးပါတယ်အဲ့ဒီလိုပထမပိုင်းမှာဝေပေးပြီးတဲ့နောက်ကျွန်တော်တို့ဈေးများအလုံးမှာ max မပါလို့ရှိရင်ဈေးရောင်းတဲ့လူရောဈေးဝယ်တဲ့လူရောဈေးတွေကိုမဝင်ရဘူးဆိုပြီးတော့အဲ့ဒီလိုကန့်တတ်ပါတယ်ဒီကျွန်တော်တို့မြို့တော်ဝန်ကြီးဥဆောင်ပြီးတော့အထက်ကျုပ်လုပ်ငန်းရှင်များအသင်းနဲ့ကျွန်တော်တို့ချိတ်ဆက်ပါတယ်ချိတ်ဆက်ပြောအထက်ကျုပ်လုပ်ငန်းရှင်များအသင်းကအထက်ကျုပ်သမားတွေကဒီလိုဝင်ပြပေါ်ကျွန်တော်တို့ home made mask တွေကိုကျွန်တော်တို့ခုထုတ်လုပ်နေပါတယ်တောင်းနဲ့ချီပြီးတော့မှတပ်ပြီးထွက်နေပါပြီ
ဟုတ်ကဲ
့အဲ့ဒီ mask တွေပြန်လျှော်သုံးလို့လည်းရတယ်အဲ့ဒီ mask တွေကိုခုတခါကျွန်တော်တို့စီပင်ငါဝန်ထမ်းတွေကဈေးတွေနောက်ခုနပြောတဲ့ဟိုလမ်းဘေးရဈေးတွေအစုံလိုက်ပြီးတော့ခုလောလောဆယ်မှာဝင်နေဈေးပဲပါတယ်အလမဲ့မြန်မာနေဆန်းတရက်နေ့ April 18ရက်နေ့ရဲ့နောက်ပိုင်းမှာရောက်လို့ရှိရင်တော့အဲလူတိုင်းလူတိုင်းကျွန်တော်တို့ပြန်ထွက်ရင် max မတက်မနေရပါတကယ်လို့မတက်တာကိုတွေ့လို့ရှိရင်ဥပဒေအရအေးအေးယူဖို့လို့အတွက်အဲ့ဒါလည်းစီစဉ်နေပါတယ်အခုတော့ကျွန်တော်တို့ max ပေါင်းတော့တောင်းကလန်းတော့ဝေပြီးတဲ့အနေအထားမှာရှိပါတယ
်စီပင်ကစီမံခန့်ခွဲတာမဟုတ်တဲ့လမ်းဘေးပြန်ကျဈေးကဈေးတင်တဲ့ဈေးဝယ်တွေလမ်းဘေးဆိုင်တွေကိုလည်းမန္တလေးမြို့စီပင်ကနှာခေါင်းဆီးတွေဖြန့်ဝေပေးထားပြီးဖြစ်တယ်လို့ဆိုပါတယ်နှာခေါင်းဆီးမတက်တဲ့သူတွေကိုဘယ်လိုပုံစံနဲ့အေးအေးယူမလဲဆိုတာနဲ့ပတ်သက်လို့ဥကြုံရင်မြင့်ကအခုလိုပြောပြပါဗျ
။ကုသယောဂဒုက္ကဝိရိနဲ့ပတ်သက်တဲ့ဥပဒေတို့နောက်တစ်ခါကျွန်တော်တို့စီပင်မှာလည်းသတ်မှတ်တက်ထားတဲ့ပြဋ္ဌာန်းချက်တွေကိုမလိုက်နိုင်ရင်ဘယ်လိုအရေးယူနိုင်တယ်ဆိုတာတို့နောက်တစ်ခါကုသယောဂဖြစ်လာလို့ရှိရင်ဘယ်လိုဆောင်ရွက်ရမလဲပြက်ကွက်ရင်ဘယ်လိုအရေးယူမလဲဆိုတာအဲ့ဒီလိုဥပဒေအစဉ်အဆက်တွေနဲ့ဥပဒေတွေတော့ရှိပါတယ်ဒါတွေကိုတော့ဥပဒေကြောင့်လည်းအတွေ့အမူကြီးကအခုပြဖွေပြီးတော့မှပြုစုနေပါတယ်အဲ့ဒီပုံမှန်တည်ပြီးတော့ကျွန်တော်တို့တရားရုံးတွေလည်းအဲ့ဒီရည်ကြရင်တော့အစီအစဉ်ဖွင့်ထားပြီးတော့ချက်ချင်းရည်ယူဆောင်ရွက်ဖို့စီစဉ်တာဖြစ်ပါတယ
်။ရန်ကုန်မှာတော့ယောဂဘိုးတွေ့ရှိသူတွေနဲ့ဆက်ဆက်ပြီးရက်ွက်တွေလမ်းတွေနဲ့တိုက်အချို့ကိုတော့အသွားလာပြင်နာတွေပုံများလာပါတယ်။ဒါအပြင်ဘာသာရေးတရားပွဲနှစ်ခုကနေကူးစက်မှုများလာတဲ့အတွက်အဲ့ဒီဘာသာရေးဆရာတွေနဲ့အခမ်းအနားစီစဉ်သူတွေကိုရန်ကုန်တိုင်းအစိုးရကအမှုပွင့်အရေးယူတဲ့အပေါ်မှာအပြန်အလှန်ဝေဖန်မှုတွေလည်းပြင်းထန်နေပါတယ်။ဒီကနေ့မနက်ကနိုင်ငံတော်ရဲ့အတိုင်ပင်ခံပုဂ္ဂိုလ် COVID-19 ကာကွယ်ထိန်းချုပ်ကုသရေးအမျိုးသားအစဉ်ဗဟိုကော်မတီဥက္ကဋ္ဌဒေါက်အောင်ဆန်းစုကြည်ကသူ့ရဲ့ Facebook စာမျက်နှာမှာ COVID-19 လူနာထပ်တိုးလာတဲ့အကြောင်းရေးသားထားတဲ့ post တစ်ခုမှာတော့အင်းစိန်မှာလူတစုရောဂါပိုးတွေ့ရှိကြောင်းသိရှိရမှုကအဆချီပြီးရန်ကုန်တိုင်းအစိုးရရဲ့ထပ်ဆင့်လုံဆောင်ချက်ကြောင့်ကျမတို့ပြည်သူတွေကြားစိတ်ဝမ်းကွဲကြရတာဟာအလွန်ဝမ်းနည်းစရာကောင်းပါတယ်ဆိုတဲ့စာတစ်ကြောင်းပါဝင်ပါတယ်ရန်ကုန်တိုင်းအစိုးရကအင်းစိန်ဖြစ်ရက်နဲ့မကျန်းကုန်ဖြစ်ရက်မှာတရားဟောဆရာတွေကိုအရေးယူအမှုဖွင့်ခဲ့တာရှိပြီးအဲ့ဒါကိုညှိနှွန်းသလားဆိုတာကိုတော့ရှင်းရှင်းလင်းလင်းမသိပါဘူးအခုလက်ရှိမှာမြန်မာနိုင်ငံမှာ COVID-19 ဖြစ်ပွားနေသူစုစုပေါင်းက84ဦးရှိနေပြီးသေဆုံးသူ4ဦးရှိပါတယ်ကျွန်မအိမ်တနာထွန်းမှာရန်ကုန်ကနေသတင်းပေးပို့ပါတယ်
တန်တန်ရဲ့ရေဒီယိုနဲ့ရုပ်မြင်သံကြားအစီအစဉ်တွေကိုအမေရိကန်ပြည်အောင်စုဝါရှင်တန်မြို့တော်ကနေပြထုတ်လွှင့်ပေးနေပါတယ်
အမေရိကန်ပြည်အောင်စုမှာ COVID-19 ရောဂါကူးစက်ပြန့်ပွားမှုအရေးပေါ်အခြေအနေကြောင်း VOE Radio နဲ့ရုပ်သံအစီအစဉ်တွေကိုယာယီပုံစံပြောင်းပြီးတော့ထုတ်လွှင့်ပေးနေတာပါ Radio အစီအစဉ်တွေကိုမနေ့6နိုင်ကနေ9နိုင်အထိနဲ့ည9နိုင်ကနေ10နိုင်အထိအချိန်တွေမှာပဲထုတ်လွှင့်ပေးနေပါတယ်ရုပ်မြင်သံကြားအစီအစဉ်တွေကိုတော့နေ့စဉ်ည9နိုင်ကနေ9နိုင်ခွဲအထိပုံမှန်ဆက်ပြီးတော့ထုတ်လွှင့်ပေးနေတာပါ VOE ရဲ့ထုတ်လွှင့်ချက်တွေကိုရေဒီယိုနဲ့ဂျိုရုစလောင်တို့အပြင် VOA Facebook အစာမျက်နှာမှာလည်းနားဆင်ကြည့်ရှုနိုင်ပါတယ်ရှင
်။တိုင်းနဲ့ချီမြန်မာလူသားတွေရှိနေတဲ့ထိုင်းနိုင်ငံတွင်းမှာမြန်မာနိုင်ငံသား14ဦးကိုရိုနာဗိုင်းရပ်စ်ရှိတဲ့အကြောင်းဓာတ်ခွဲဆန်းသတ်မှုအဖြစ်ထွက်တဲ့သတင်းကိုတင်ဆက်ပေးပါမယ်။ထိုင်းနိုင်ငံတွင်းကိုရိုနာဗိုင်းရပ်စ်ကူးစက်ခံရသူ2600ကျော်ထဲမှာမြန်မာနိုင်ငံသား14ဦးပါဝင်ကြောင်းထိုင်းကျမရေးဌာနရဲ့ထုတ်ပြန်ချက်ကိုကိုးကားပြီးထိုင်းတောင်ပိုင်းအခြေစိုက်ပညာရေးနဲ့ဖွံ့ဖြိုးရေးဖောင်ဒေးရှင်းရဲ့အလုံသမားရေးရာနဲ့မှတ်တမ်းရေးရာတာဝန်ခံဦးမင်းဦးကအခုလိုပြောပါတယ
်။ဒီမနေ့ကညကြာလေးဘောပဲရှိတာအဲ2023ပေါ့ဒါလည်းရှိတာလေအဲ့ဒီမှာမြန်မာလုံသမားမြန်မာလုံသမားပေါ့ဆိုတော့မြန်မာနိုင်ငံသားစုစုပေါင်းက30ယောက်ပဲရှိအခုကြတော့ကစားနေနေမှလည်းတခါလေးစိန်ကနောက်ထပ်30ဆက်ကွေးတယ်အဲ့ဒီအချိန်မှာမြန်မာ3ယောက်ပါပါအလုပ်ကြီးတော့အများဆုံးကတော့ထိုင်းနိုင်ငံမှာဖြစ်နေတဲ့နိုင်ငံသားအားလုံးကအများဆုံးကပြုတ်ဟုတ
်ကဲ့
ပြုတ်ပြီးတော့မှကျွန်တော်တို့နောက်ကနေပြီးတော့ဒုတိယအများဆုံးလိုက်တာကညင်းပြလာမယ်အဲ့ဒါပြီးရင်တော့ကျွန်တော်တို့ကမှတတိယအကောင်လိုက်တယ်အခုအားလုံးမစလီရောပြော
နှစ်ယောက်ထက်ပိုပြီးလူစုတာမျိုးတွေနဲ့ဒေသနာမိတ်တွေကိုချိုးဖောက်တာမျိုးတွေရှိရင်ကိုဗစ် -19 ရေးပေါ်ကာလမှာအရေးယူမှုတွေစက်တိုက်လုပ်နေတယ်လို့လည်းဆိုပါတယ်ဒီအပိုင်းအတွင်းအေးအေးယူခံရတဲ့အထက်မှာမြန်မာတွေပါဝင်တယ်လို့လည်းဦးမင်းဦးကဆိုပါတယ
်။ဒီမှာလည်းအခုအပြင်ထွက်လို့အဲ့လိုမျိုးဒီမှာသူတို့တတ်မှတ်ထားတဲ့ဥစ္စာကိုဖောက်လျက်တဲ့သူအဖမ်းခံရတဲ့ခံရတွေရှိရဲ။ဒါပေမဲ့တချို့ကတော့တွေ့နေရတော့ပဲအဲ့လိုမျိုးနေနေကြတာလေ။ဒါကလည်းအဲ့လိုစုပြီးတော့ထိုင်ပြီးစကားပြောနေကြတော့ဘွားတို့ကျွန်တော်တို့ကမနေရပဲပေါ့နော်။အမှထိုင်ပြီးတော့အပြင်းကြီးအဲ့လိုစီခိုးစားပေါ့။ဟိုကတ်ထိုင်ကစားနေတဲ့3တော့တော့ပမာဏ3တော့ဖန်ခံလိုက်ရစီ
ဟုတ်
သူကမရဘူးအဲဒီလိုကစားတာလည်းမရဘူးလေဒီနှစ်ယောက်ထက်ကျော်လည်းမရဘူးလေဒါပေမဲ့နေရာပေါ်တော့မူတာပေါ့အဲ့လိုလူငင်ကွင်းလိုနေရာမျိုးတွေအိမ်တန်းရာတွေမှာအဲ့လိုမျိုးစုထိုင်နေတာများဆိုရင်တော့မရဘူးတနည်းအားဆိုလည်းဟိုမှာခုချက်မှာအဲ့လိုမျိုးဟိုပေါ့ဟိုမှာရေတောပြီးတော့ခင်းကြည့်တဲ့ဟာတမီရပါလူဒီပါပဲဒါပေမဲ့အဲ့ဒါလည်းဖမ်းလိုက်တာလည်းမရဘူးပေါ့နော်ဟိုင်းသူ့မြေလူငယ်တွေမှာအဲ့လိုမျိုးတွေလုံးကြတယ်မနေ့ကဆိုတော့အနည်းငယ်ဖမ်းရတယ်အဲ့ရောက်မစင်ဝင်ကြတော့ရှိတယ်ဒီနေ့လည်း၁၂ရောက်ဖမ်းတော့ဒါတွေတွေ့တဲ့လူငယ်တွေဒီတော့ရှင်းမယ်ပဲမလို့အဲ့ဒါပဲမှားတယ်လူငယ်တွေလည်း၁၂ရောက်ပြီးတော့ဖမ်းတယ်လို့ကြာ
ထိုင်းနိုင်ငံမှာမြန်မာလူသမားခံမှန်းကြီး၃တန်းထက်မနည်းအလုလုကင်နေကြတာဖြစ်ပြီးပြီးခဲ့တဲ့မတ်လအတွင်းမှာမြန်မာလူသမားတောင်ကနန်းကျော်နေရက်ပြန်ခဲ့ကြပါတယ်ဒီနေရက်ပြန်နေတဲ့တချို့မှာဓာတ်ခွဲနမူနာဆက်သက်ချက်ရကိုရိုနာဗိုင်းရပ်စ်ကူးစက်ခံရတာတွေတွေ့ထားရပါတယ်။နောက်ထပ်ပြန်လာမဲ့နေရက်ပြန်ကြမာတွေကိုဧပြီလ30ရက်နေ့နောက်ပိုင်းမှာနေရက်ပြန်ကြဖို့ကိုမြန်မာအစိုးရဘက်ကလည်းကြေညာချက်ထုတ်ပြန်ထားပါတယ်။ကျမမအေးမှထိုင်းမြန်မာနယ်စပ်ကနေသတင်းပေးပို့နေရပါ
မြန်မာနိုင်ငံမှာကူးစက်မြန် COVID-19 ရောဂါပိုးတွေ့ရှိမှုနှုန်းများပြားလာနေလို့စိုးရိမ်မှုတွေရှိလာတဲ့အချိန်မှာရှမ်းပြည်နယ်မှာဒေသတွင်း COVID-19 ရောဂါနဲ့ပတ်သက်ပြီးကိုကြီးဆောင်ရွက်နေတဲ့တောင်ပိုင်းရှမ်းပြည်တပ်မတော် RCSSSA ရဲ့ကျန်းမာရေးဖွဲ့ကိုနေမြေခံမြန်မာတပ်မတော်ကဟန့်တားနေတဲ့ဆွတ်ဆွတ်ချက်ပေါ်ထွက်လာပြီးဒေသတွင်းတိုက်ပွဲဖြစ်ပွားနေတဲ့အခြေအနေကြောင်းတင်ဆက်ပေးမှာပါရှမ်းပြည်နယ်တောင်ပိုင်းမိုင်းပါမြို့နယ်တွင် NCA ပြည်ရဖွဲ့ဖြစ်တဲ့တောင်ပိုင်းရှမ်းပြည်သမတော် RCSSSA ဖွဲ့ရဲ့ COVID-19 ရောဂါကာကွယ်တားဆီးနေတဲ့ကျန်းမာရေးဖွဲ့ဝင်တွေကိုနေပြည်တော်သမတော်ကနေတားဆီးမှုတွေလှုပ်ဆောင်နေတယ်လို့ RCSS ပြောခွင့်ရဗူမူကြီးဆိုင်းအောင်ခေးကပြောပါတယ
်ခမရတိမတိုးမပေါ့အဲ့ဒီမိုင်းပါမြို့နယ်နားပေါ်ကြီးရွာမိုင်းပုတ်နယ်နောင်လေရဲ့အဲ့ဒီကြည့်ရမှာအဲနာဂာရွာတွေကိုသူတို့ရွာတကြီးတွေရောရွာသားတွေကိုပြောထားတာပေါ့နော်အခြေစက်တဲ့ကအဲ့ဒီရမရေးကိစ္စနဲ့ COVID-19 ညာပေးတာကကွယ်ထောက်ပံ့ပစ္စည်းတွေလာပေးတာတွေကိုညမခံရသူတို့ကလာလို့ရွာသားကလက်ခံမဆွင်တော့နောက်ကျရင်ရွာသားတွေတော်ဝင်ရှိပုဂ္ဂိုလ်တွေကိုဖမ်းချုပ်ပြီးထောင်ထဲမယ်အဲ့လိုပြောတယ်တဲ့
မိုင်းပါမျိုးနဲ့နာဝန်ကြီးရွာအုပ်စုကကျမရေးဝန်ဆောင်မှုလှုပ်ဆောင်နေတဲ့ရွာသူသူကလည်းတမတော်ဘက်ကဟန်တာမှုပြုနေတဲ့အကြောင်းပြောပါရစေ။
ကျမရေးအခွဲကဒေတာဒိန်းကွင်းဆင်းတဲ့အချိန်မှာ ဆရာတမတော်ကနိုင်ပြီးတော့မှအာမြင့်တာတွေပါလေလုပ်တယ်လူထုကိုဖိပင်းဆေးရဘူးနော်လို့အဲ့လိုမျိုးသွားပြောထားတာတွေရှိတယ်ရလခတိုင်းနဲ့အောက်ခံတယင်းဆိုတော့အဲ့ကျမရေးဖြစ်သေးဖို့ဒီလိုအရေးကြီးနေတဲ့ချိန်မှာနိုင်လာတော့အမြင့်ပေးတယ်ပေါ့နော်
တမရော်တရေမှပြန်ကြားရေးဖွဲ့တွင်းမှုဘုံမှုချုပ်စုံမင်းထွန်းကတမရော်ကဟန်တာတဲ့ဆိုတာဆွဆွဲချက်တာဖြစ်ကြောင်းပြောပါတယ်
ကျွန်တော်ပြောနေတာအကြောင်းပြချက်ပဲဖြစ်မှာပါဗျာတကယ်တော့အဲ့ဒီဖေးပူနေတဲ့အဖွဲ့လောက်ထွားတဲ့အကြောင်းကြီးကျွန်တော်ကတော့အားပေးနေတာခုနပြောတဲ့ဟာတော့ဆွဆွဲချက်ပဲဖြစ်နေတယ်လို့ဆို
မနေ့တုန်းကတမရော်ကာကွယ်ရေးဦးစီးချုပ်ကနေတမရော်ရှေ့တန်းနိုင်မြေတွေမှာ COVID-19 ရောဂါကာကွယ်ရေးလှုပ်ဆောင်ဖို့အစည်းအဝေးမှာညွှန်ကြားခဲ့ကြောင်းဘုံမှုချုပ်စုံမင်းထွန်းကဆက်ပြောပါတယ
်ကျွန်တော်တော့မှပဲမနေ့တုန်းကတမရော်ကာကွယ်ရေးချုပ်ကမနေ့ကအစည်းအဝေးလုပ်ပြီးတော့ကျွန်တော်တို့ရှေ့တန်းနယ်မြေတွေမှာလည်းဒီ COVID-19 ကိစ္စနဲ့ပတ်သက်လို့ကြာကြအတူတူရောက်ပေါက်နေတဲ့နေရာမှာကုသနိုင်တဲ့နေရာတွေတတ်မှာရှိတဲ့ဆေးမှုတွေဆေးလက်ထောက်အရာခံဘဝနေစစ်ဆေးပြီးဖို့အသိပညာပေးဖို့ညွှန်ကြားထားတာရှိပါတယ
်ပြီးခဲ့တဲ့ April 12ရက်နေ့ကလည်းမိုင်းပါမြို့နယ်တွင်မြန်မာစစ်သားနဲ့ RCSF တို့တိုက်ပွဲဖြစ်ပွားခဲ့တယ်လို့ RCSF ကပြောပါတယ်လက်ရှိတိုင်းဒေသတွေမှာတမတော်ကထိုးစစ်တွေမရဆိုင်သေးတဲ့အတွက်ယောဂတက်ဖြည့်ရေးမှာပူပေါင်းဆောင်ရွက်ဖို့ခက်ခဲနေတယ်လို့ဘူမူကြီးဆိုင်းအောင်ခေးကပြောပါတယ်
တိုင်းဒေသလက်ကဖွင့်စည်းဒေသတွေမှာကြောက်ပြကောင်းနေတဲ့တကဘာလုံးကကိုဗစ် -19 ယောဂတွေအခြေအနေအရစစ်ပက်တခိုင်မှုစစ်ထိုးစစ်စင်တာအမှန်တကယ်ရထားဖို့ကောင်းတော့ဘောနော်တဲ့ပွဲချိုတာကလူထုနဲ့ဆိုင်သွားပြီတဲ့ပွဲရှိတဲ့လူထုကထိုက်ပြေးရလွားရသွားရလာတဲ့အခါကျတော့ယောဂကာကွယ်ဖို့အသိပညာပေးဖို့လည်းကောင်းကောင်းမဆောင်ရနိုင်ဘောနော်အခါကျတော့ယောဂကိုပို့ပြီးတော့ပြန်ပွားနိုင်တဲ့အခြေအနေဖြစ်သွားနိုင်တယ်ဘောနော်
ကမ္ဘာနှံပြားကူးစက်များ COVID-19 ကူးစက်မှုဖြစ်ပွားနေတဲ့အချိန်ဒီမှာပြည်ပခန့်နယ်မြေတွေအတွင်းဆေးရဆဲကြဖို့ကုလသမဂ္ဂသူအမှုချုပ်ကလည်းတိုက်တွန်းပြောဆိုမှုတွေရှိနေတာပါမြန်မာနိုင်ငံတွင်းရှမ်းပြည်နယ်နဲ့ရခိုင်ပြည်နယ်ဒေသတွင်းမှာမြန်မာစစ်တပ်နဲ့တိုင်းဒါလက်နက်ကင်ဖွဲ့တွေကြားတိုက်ပွဲရပ်နိုင်ခြင်းမရှိသေးပဲစစ်ရေးသိမ်းမှနေတဲ့အချိန်ဒီမှာရှိနေပါတယ်ကျွန်တော်နိုင်ကွန်းအိမ်သတင်းပေးပို့ထားတာပါ
မြန်မာနိုင်ငံတွင် COVID-19 ကပ်ရောဂါအကျပ်သေးကာလသတင်းရယူနိုင်မှုအခြေအနေကိုမေးမြန်းတင်ဆက်ပေးသွားပါမယ်။ COVID-19 ပြဿနာရင်ဆိုင်နေရတဲ့မြန်မာနိုင်ငံတွင်မှာကာကွယ်မှုပိုင်း၊ရောဂါကူးစက်မှုပိုင်းနဲ့ကူးစက်ခံရမှုပိုင်းတွေကိုကြံ့ကြံ့ခံရင်ဆိုင်နေရခြင်း၊အစိုးရပြင်ဆင်မှုတွေစီမံခန့်ခွဲမှုတွေနဲ့ပတ်သက်လို့ပြည်သူတွေဘက်ကတိထက်ပို့ပြီးသိရှိနားလည်ဖို့လိုအပ်နေသလိုဒီလိုသိနိုင်မှသာယောဂါမကူးစက်နိုင်အောင်ဆင်ခြင်နိုင်မှာဖြစ်ပေမဲ့အစိုးရရဲ့တရင်ထုတ်ပြန်မှုဘိုင်းကိုကြည့်ရင်လိုအပ်ချက်တွေရှိနေစေဖြစ်တယ်လို့ထောက်ပြလာသူကတော့ဂျပန်တရင်ဌာနတစ်ခုဖြစ်တဲ့ NHK တရင်ဌာနကဦးတည်ဟာသူက
ဆရာမယူဝင်ကြီးဌာနနဲ့ပြီးတော့သူတို့တွေပုံမှန်တရင်ထုတ်လွှင့်မှုရှိတယ်တော်တော်လည်းပဲကျွန်တော်တို့မီဒီယာတွေကလိုအပ်လို့သိကျင်တဲ့ဟာမျိုးကိုကျွန်တော်တို့အဆက်အသွယ်လုပ်တဲ့အခါမှာကြတော့အခုတော့ပဲမှာနည်းနည်းလေးကျွန်တော်တို့သိရတော့ဆိုလို့ရှိရင်ဖုန်းမကင်တာမျိုးတို့သူတို့မှလည်းအလုပ်များတော့ရှိမှာပေါ့နော်ဆိုတော့ကျွန်တော်တို့ကဟိုအချိန်နဲ့ရလဲအချိန်နေအစ်စ်ဗျာဟိုအရင်လိုမျိုးကျွန်တော်ကတနေရာမှာစုပြီးတော့ပုံမှန်တရားအချိန်နဲ့မလုပ်လို့မရနိုင်တဲ့အနေထားပေါ့နော်ကျွန်တော်ဖြစ်ပြနေတာကတော့ပြင်ကျွန်တော်တို့ဒီမီဒီယာတွေနဲ့တရားရောက်ပေါ့နော် spokesperson ကျွန်တော်ကျမအရာပဲဒီအုပ်ချုပ်ရေးရပဲဒီကျွန်တော်တို့ဒီလိုမျိုး video conferencing လုပ်ပြီးတော့ကျွန်တော်တို့ဒေသချင်းလုံးပွဲဟိုဟာမျိုးတွေလုပ်ပေးစီခြင်းနဲ့အခုကတော့မဆိုးဘူးဒါပေမဲ့လည်းဟိုတကယ်ကိုကျွန်တော်တို့ဟိုလုံလောက်တဲ့အချိန်လေးတော့လည်းမဟုတ်သေးဘူးလို့ပြောရမှာပေါ့
မီဒီယာသမားတွေအနေနဲ့ပြည်အောင်စုအစိုးရဘိုင်းဘက်ကကရင်းရယူမှုဘိုင်းအကန့်တတ်တွေကြုံရကြချိန်မှာပြည်နယ်နဲ့တိုင်းအစိုးရတွေဘက်ကမီဒီယာနဲ့ပုံမှန်ထိတွေ့ဆက်ဆံစီခြင်းတယ်လို့ဥတီဟာတွေကပြောပါတယ်။ရာဝတီသတင်းဌာနအင်္ဂလိပ်ပိုင်းအယ်တာဥကျော်စွာမူကတော့မီဒီယာသမားတွေရဲ့သတင်းရယူမှုဘိုင်းနဲ့ပတ်သက်လို့သူ့အမြင်ကိုအခုလိုတုံ့ပြန်ပြောဆိုလိုက်ပါတယ်
။ဘင်းလို့တော့ဥစဉ်ကြီးကျွန်တော်ကြည့်ကြည့်တာတော့ထင်ချန်ထားတဲ့သဘောတော့ကျွန်တော်သိပြီးတွေ့ရအောင်အဲဒါပေမဲ့ဒီနေ့ကိုထုတ်လွှင့်တဲ့အခါမှာစနစ်မကျတာမျိုးတွေအဲနှေးတာမျိုးတွေဟုတ်ပြီနော်အဲ့ဒါတွေတော့ကျွန်တော်တို့တွေ့ရတော့အမှန်ပဲအပြင်းနဲ့တိုင်းအလိုက်တွေရောနောက်ပြီးတော့အာမှာလည်းပဲကြိုးရိုးခွင့်ရှိတဲ့နေရာတွေမှာတော့ကျွန်တော်မြင်တာစနစ်တကျတေချာမရှိဘူးလေအထူးသဖြင့်ရန်ကုန်တိုင်းဆိုလည်းအင်တာနက်အားနဲ့တွေ့ရတော့အရင်နဲ့ပေါ့အဲဒီ stress box မှာရှိသူတို့ရွေးပြီးတော့သူတို့ကပြောကြတဲ့နေရာတခုတည်းကိုခေါ်ပြောရဲအဲဒီ COVID-19 တခုတည်းကိုပြောမယ်ဆိုရင်တင်းတယ်ထွက်နေပါတယ်တော်လေးကအဲမသိဆိုပါဘူးဒါပေမဲ့ဒီကပို့ပြီးတော့ကျွန်တော်မြင်လာတော့တောင်းမရှိသေးတယ်အနေနဲ့တော့ပို့ပြီးတော့အဲ့ဒီပြီပေါ့နော်အထုတ်ပေးတဲ့
ပြည်တွင်းပုဂ္ဂလိကမီဒီယာတွေအနေနဲ့အစိုးရမီဒီယာတွေထပ်ပို့ပြီးစူးစမ်းလုပ်ဆောင်မှုတွေဖန်တီးမှုအကောင်းကောင်းနဲ့ဖန်တီးကဒီရောဂါနဲ့ပတ်သက်တဲ့အကျိုးအဖြစ်တွေကိုပြည်သူတွေနားလည်လက်ခံလာနိုင်ဖို့စူးစမ်းလုပ်ဆောင်နေကြပေမဲ့ကန့်တတ်မှုအချို့ကြောင့်အားနည်းနေရတာရှိတယ်လို့ဦးကျော်ဆောင်မှုကပြောပါတယ်
ကျွန်တော်ထင်တယ်လိုအလိုအချက်တွေကတော့ရှိ
နေတယ်လို့မြင်တယ်ဒါပေမဲ့အရေးကြီးဆုံးကတော့ဒီနေ့ပါဖြစ်နေတယ်မနေ့ပါဖြစ်သွားတယ်မနေ့ထောင်တဲ့ပါပလန်ရှိပါလေပေါ့နော်အဲ့ဒါကြောင့်လည်းအစိုးရအပိုင်းမှာလိုတာပေါ့ကျွန်တော်မြင်တာပါလေသူတို့က update လုပ်ပေးမယ်မီဒီယာရောဓာတ်တွေကိုမေးခွန်းရှိမယ်ဆိုရင်ကျွန်တော်တင်တယ်ပို့ပြီးတော့ information ပို့ရောက်မှာတင်တယ
်တရင်တင်ဆက်မှုပိုင်းမှာပုံစံမျိုးစုံနဲ့အကောင်းဆုံးတင်ဆက်နိုင်ဖို့စူးစမ်းလှုပ်ဆောင်နေကြချိန်မှာပြည်သူတွေအတွက်လိုအပ်မှုမရှိဖို့အတွက်ဦးတီဟာသွေးကတော့အခုလိုအကြံပြုတော်ပါတယ
်။တရိအလက်ကိုပေးရုံနဲ့မကောင်းဘူးပြည်သူလူထုအတွက်ကိုဒီကာကွယ်ရေးနဲ့ပတ်သက်တဲ့နောက်တစ်ခါဒီယောဂပေါ်မှာနားလည်မှုပို့ပြီးမြင့်မားလာမှုတွေပတ်သက်တဲ့ပေါ်လွှင့်ချင်ရှားစီတယ်ကျွန်တော်အင်တာဗျူးလိုဟာမျိုးတွေနောက်တစ်ခါအဲ့လိုမျိုးပေါ့နော်ဒီ story telling ကိုကျွန်တော်ဖြစ်ပေါ်တဲ့ဖြစ်ပျက်ဒီမှာဘယ်ဟာကအချိုးနဲ့အကြောင်းလဲဗျာအဲ့ဒါဆိုလို့ရှိရင်ဒီ story ကိုကုသမှုတစ်ခုရဲ့ story ကိုအဲ့ဒါလိုက်ကြလိုက်ရင်ကျွန်တော်တို့ဒီစတန်တဲ့လူတွေတနေ့လူအုပ်ဖွဲ့စီထဲမှာတနေ့အတိုင်းဝိုင်းနေတာဆင်ခြင်မှုသိသွားဖို့
တည်င်းထုတ်ပြန်မှုနှောင့်နှေးတာတွေကြောင့်မလိုလားအတဲ့ကောလာဟာလာတွေနဲ့တည်င်းထုတွေပြည်သူတွေအကြပြတ်နှက်မှုမဖြစ်ပွားဖို့တည်င်းသမားတွေဘက်ကတည်င်းထုတ်ပြန်မှုဘိုင်းကိုလည်းတိထပ်ပူပြီးလွတ်လပ်ဖို့လိုအပ်နေတယ်လို့ထောက်ပြနေကြပါရှင်ကျွန်မမိခါပါရန်ကနေတည်င်းပြဖို့ထားတာဖြစ်ပါတယ်
UA Mobile Season ရဲ့ Radio နဲ့ရုပ်မြင်သံကြားထုတ်လွှင့်ချက်တွေကိုအချိန်မရွေးကြည့်ရှုနားဆင်နိုင်မှု UA Mobile App အသစ်ကို Smartphone တွေမှာ Download ယူနိုင်ပါပြီ Android Phone တွေအတွက်ဆိုရင် Google Play နဲ့ iPhone တွေအတွက် Apple App Store တွေမှာ UA Burmese ဆိုတဲ့ App ကို Download လုပ်နိုင်ပါတယ် VOE မြန်မာဌာနဆိုတဲ့ Logo နဲ့ဖြစ်လို့ရှာဖွေရတာလွယ်ကူပါတယ်ဒီ Application မှာနေ UA Season တွေကိုဓာတ်ရိုက်နားဆင်ကြည့်ရှုနိုင်တဲ့အပြင်ကိုနှစ်သက်ရာအချိန်တိုင်းမှာလည်းရင်းဆောင်မတွေအပတ်စဉ်ကားတွေကိုနားဆင်ဖတ်ရှုနိုင်ပါတယ်ခင်ဗျာ
။ဆရာကြီးခင်ဗျာဂူဆလတ်နားဆင်ရမှာတော့ပတ်စဉ်တင်ဆက်နေကြမြန်မာရေးသူငယ်ဖြစ်ပါတယ်။ COVID-19 ကရောဂါကိုကင်တွယ်ဖြစ်စင်ဖို့အတွက်မြန်မာနိုင်ငံမှာစီးပွားရေးအင်အားလုံလောက်ခိုင်မာမှုရှိပါရဲ့လား။အထူးသဖြင့်ပိုမိုလိုအပ်လာမဲ့ကျန်းမာရေးအစွန်းစိတ်ကိုဘယ်လိုရှာဖွေဖြစ်တင်ရမလဲဆိုတာတွေကိုမြန်မာပြည်သူတို့ဒေါက်တာတင်မောင်သားနဲ့ကျွန်တော်ကြိုဆန်တာဒီဘက်မှာဆွေးနွေးပါတယ်အခုလောလောဆယ်အခက်ကြုံနေတဲ့စီးရဲသားတွေကိုနိုင်ငံတော်ကပံ့ပိုးနေမှုနဲ့ပတ်သက်ပြီးတော့ဒေါက်တာတင်မောင်ကအခုလိုစတဲ့သုံးသပ်ပါတယ
်အဲကျွန်တော်တော့ထိရောက်တယ်လို့ထင်ပါတယ်လုံးဝယာနှုံးပြည့်ဖြစ်တယ်လို့တော့မဆိုလိုပါဘူးဘာကြောင့်လဲဆိုတော့ကျွန်တော်တို့မှာကအခွန်ဆောင်တဲ့စနစ်ဝင်ငွေကြီးညာတဲ့စနစ်ဒါလည်းမရှိပါဘူးနောက်တစ်ခါဆင်းရဲမှုပေါက်ပြောက်ရေးလုပ်ငန်းစဉ်မှာလည်းဘယ်သူကဆင်းရဲတယ်ဆိုတော့ဖော်ထုတ်တတ်မှတ်တာမရှိပါဘူးเนาะ2012တုန်းကဆင်းရဲမှုပေါက်ပြောက်ရေးကျွန်တော်တို့အလို့ရွှေတွေပဲကြီးလုပ်တယ်အဲ့ဒီမှာအဲ့ဒီတုန်းကတံပရဦးသိန်းစိန်နဲ့အတိုက်ခံကောင်းဆောင်ပန်နယ်ဒီကောင်းဆောင်ဒေါ်ဆန်းစုကြည်တို့တွေ့ရတယ်တစ်ဆက်တည်းမှာပဲနောက်တစ်နှစ်လောက်ကြာမှလူမှုဖူလုံရေးအလုပ်ရုံဆွေးနွေးပွဲကြီးလုပ်တယ်။ဒါပေမဲ့ကျွန်တော်တို့မှာဘသူတွေကတကယ်ထောက်ပံ့မှုလိုအပ်တယ်လဲဆိုတာသတ်မှတ်ဖို့ထုတ်ထားတာမရှိပါဘူး။စံနှုန်းလည်းမရှိပါဘူး။ကရောဂါဖြစ်တဲ့အခါမှာကျွန်တော်တို့ဒီအနေလုံဆောင်ရတာပါ။ဒီချိန်နေတဲ့ကနေကိုက်တွယ်ဖို့ဝန်ထမ်းဖို့လိုမယ်လို့ထင်ပါတယ
်။ဒါနဲ့အခုတော့အစိုးရကတော့လုံးမရှိတဲ့လူတွေဝင်နေရှုပ်တွေကူညီထောက်ပံ့တယ်ဆန္ဒရှိခါရီပေးတယ်ဒေသဝန်အဖွဲ့တွေရှိတယ်နောက်ဥရောပသမဂ္ဂကလည်းအလုပ်တွေမဲ့ဖြစ်သွားတဲ့လူ4000ခွဲဒေါ်လာဘယ်လောက်ပေးမယ်ဆိုတဲ့ချင်းပိုင်ဟာရီကောနေရာမှန်ကန်တော့ရောက်မယ်ချမလာပြီပါအကူအညီရတာပြီးတော့အဲဒေသဝန်ထမ်းတွေကူညီနေကြရတာတွေကတော့တော်ပြီထရောက်တဲ့ချင်းပါတယ်အ
ဲများလို့တော့ရောက်မှာပါအရာနှုံးပြေမှာတချော်တာလေးတွေတော့ရှိနေပါတယ်အခုအရေးယူသွားတာတွေလည်းရှိနိုင်ပါတယ်။ဒါပေမဲ့ရန်နုံတော်တော်များများကတော့တကယ်နေတဲ့သူတွေကိုရောက်ပါလား
။ PIN number ကိုကူညီရအပြင်စီးပွားရေးလုပ်ငန်းတွေသင်တန်းရေးအတွက်လည်းနိုင်ငံတော်အစိုးရကပံ့ပိုးပေးမယ်လို့ကြားပါရတယ်
။သေးစိတ်တော့ကျွန်တော်မသိဘူးနော်။ချိုးနိုင်ငံတွေမှာလောက်တာကတော့အဲ့လိုစီးပွားရေးလုပ်ငန်းတွေကိုတောက်ပတ်ကူညီတဲ့အခါမှာလက်ရှိဝန်ထမ်းတွေကိုဆက်လက်ထိန်းသိမ်းထားမယ်ဆိုတဲ့အချိန်နေပြီးရင်လက်ရှိနန်းဒီကိုလာစားပုံတရားတော့ချိုးဆက်ပြီးမယ်ဆိုရင်စတဲ့ချင်းတမချက်တွေနဲ့အကူအညီတွေကိုလုပ်ပါတယ်မြန်မာနိုင်ငံမှာတော့အဲ့ဒီလိုလုပ်တယ်လို့ကျွန်တော်ခုထိတော့မကြမ်းမိသေးပါဘူးဘယ်လိုဖြစ်ရင်အလုတ်လက်မဲ့မဖြစ်စေဖို့တာဝန်ကပဲဖို့ဆိုတဲ့ဘူဝါဒနဲ့ထိဆက်ပြီးတော့ထပ်မျိုးဆောင်ရွက်တာပြေးပါမြန်မာနိုင်ငံမှာလည်းအဲ့ဒီလိုစားစရာကောင်းတယ်လို့ထင်ပါတယ်
ပုဂ္ဂလိကကျန်းသားမှာလုပ်နေတဲ့အလုပ်ကမာတွေတော့ခင်ဗျာသူကြတော့ပုဂ္ဂလိကလုပ်ငန်းတွေရဆိုင်ပါတယ်ယူဆိုဆက်ရပြလိုက်ရလို့
လုပ်လည်းမဖြစ်သွားတယ်အဲ့ဒီကိစ္စမျိုးရှိနေတော့တကယ်တော့ပို့ပြီးတော့အရေးကြာရဲလုပ်ငန်းကြီးရဲ့ဆိုင်တော့ပို့ပြကနာကိုကူညီပံ့ပေးရမယ်အပိုင်းလေလို့မထင်ပါနဲ့အဲ့ဒါကိုမြန်မာနိုင်ငံကဘယ်လိုမြင်ချင်ပါလဲလုပ်ငန်းကြီးဆိုင်ပေါ်တာကတော့ဒီကအချင်းဌာနနိုင်ငံတွေမှာလည်းဒီလိုကရောဂါပြတာတွေကြုံလာတယ်ဒါကြောင့်မို့
ဒီလိုရဲ့ဘလိုင်းကြီးချောက်မှာရှိတဲ့တင်းတစ်ခုလုံးမှာဖြတ်ပြီးကောင်းနေမှာရှိပါအဲ့တော့ဒါကဘယ်လိုပြောဆိုရတဲ့ရဲ့လက်မှတ်ကြီးရဲ့ကိစ္စလေဆိုညွှန်းပြရှိပါတယ်အဲ့တော့ဒီဘလိုင်းကနေထိခိုက်နစ်နာသွားတယ်ဆိုလို့ရှိရင်အဲ့ဒီထိခိုက်နစ်နာသွားတာကဘာကြောင့်လဲအဟုတ်ဖို့ထုတ်ဖို့လိုပါတယ်နေရာမှာအခုညီလေးမှာတတ်မှာဟုတ်လိုလိမ့်မယ်ထင်ပါတယ်အချိန်နည်းနည်းယူပြီးလေ
ကျွန်တော်ပြောနေတာပေါ့နော်ဥမာအပြင်ထောက်ပံ့တာဒါမှပဲဟုတ်တမားရင်အားဘယ်လောက်ရှိလဲဝန်ထမ်းရင်အားဘယ်လောက်ရှိလဲဒီအခွန်ဆောင်ရဲမှုကဘယ်လောက်ရှိလဲဟိုလင်းညာဆောင်ရဲတာပုံမှန်ဆောင်ရဲတာစရှိတဲ့ချက်လက်တွေနဲ့သက်သက်ကြီးရှုတာမျိုးရွေးချယ်လာလို့ရေးပို့ကောင်းမယ်လို့ယူဆတာပေါ့နော်
ဒီမှာနိုင်ငံမှာတောင်းရေးဘီလီယံပြားလားထောက်ပံ့မယ်ပံ့ပိုးမယ်ဆိုတာကဘယ်ဘက်သုံးမယ်လို့ဆရာနားလည်ပါလဲဘလောက်ပြအမှုရှိမယ်ထင်ပါလဲအဲစောစောပြောတဲ့နေ့နောက်သွားတဲ့အစီအစဉ်လုပ်ငန်းရှင်တွေကိုလုပ်ငန်းတွေကိုထောက်ပံ့ဖို့ယူရတာပေါ့နော်အထူးဖြစ်တော့ကျွန်တော်သိလောက်ကိုကျင်ညာအစိုးရကျင်ညာကြရဆိုလို့ရှိတော့ဒီသွားလုပ်ငန်းပါတယ်နောက်ပြီးတော့အသေးစားရဲ့လက်စားသမှုလုပ်ငန်း
la lolo de tin ye pya na gu kain twe go twa skem ma ye thong dei job lo thi kha ngin ma si ye thi ma le da da pu bi da yin belo ni ne thong ye tin ne thi ma na
a khu chu ma lo ka ye si bwa ye go sat bi chi go lo ma the ne a chan lo di ba naw bai ma so lo shin di ka chi lo twa de thi la ma si bwa ye ya a yin nong ga pou man chin ne ma tu gu pou man a sit new normal so bi lo a pyo la la shi ba de a lo ပထမဆုံးကမြန်မာနိုင်ငံအတွက်ပုံမှန်အစ်စ်ဆိုတာကဘာဖြစ်မလဲဆိုတာကိုကျွန်တော်ညွှန်ပြချင်ဖို့လိုလိမ့်မယ်ခင်ဗျာ။ဒါကဝိုင်းခွဲဖို့လိုလိမ့်မယ်ခင်ဗျာ။အဲ့ဒီပုံမှန်အစ်စ်ကိုသွားဖို့အတွက်ကျွန်တော်တို့ဒီဘက်ကနေမှဘတ်ဂျက်တွေကိုကျန်ဖွဲ့ရှိဖို့တယ်လိုလိမ့်မယ်ခင်ဗျာ။ဒါကြောင့်လဲဆိုတော့ပုံမှန်အစ်စ်ဆိုတဲ့အနာဂတ်ကိုမတောင်းရမှာကိုအဲ့ပုံမှန်အစ် daga di lo khu se ye sa de ne pi me kai sa ma hou ba no chin lo ye che yi naw ne na ne chi chin lo twa khaw twa le do chin lo chin ma le ba cha mo a yi khu chin ne ka yong ga chang tae yaw la le a set de go de chin lo pya le a sin sa lo me sin le sin sa ni de do a chin lo chin ma le no budget ka do a tin phit twa bi da ba me budget go mi chin chin lo mi chin na twa bu a lo a khu pyan pi lo phwet chi me lo le
ကျွန်တော်ထင်ပါတယ်မြန်မာနိုင်ငံရဲ့ဘတ်ဂျက်ကိုကြည့်ရင်ကာကွယ်ရေးအသုံးတွေအများဆုံးမှာကြပါဘူးကျွန်တော်များများလည်းအဲ့လိုဖြစ်ပါတယ်ဒါပေမဲ့ကျွန်မရဲ့အသုံးချိတ်နေပါရနေမှာတော့မြန်မာဟာတော်ကိုစူးစူးဝါးဝါးညံ့နေရဲ့ဆိုတာတွေ့ရပါတယ်ဆိုတော့အဲ့ဒီကိစ္စမှာကာကွယ်ရေးအသုံးချိတ်ကိုများခိုးပြီးတော့ကျွန်မရဲ့ဘူပီလာနိုင်မဲ့အခြေအနေကျွန်မနိုင်ငံမှာရှိပါတယ်အဲဒါကတော
ကျွန်တော်ဘုံကျော်ကြီးခန္ဓာဒီကိုပါထက်တွင်စမအဖြစ်စမ်းလိုက်ခါကျမကြီးအစာပြီးတော့ပေါ့နော်ဆိုတော့ဒီလုံကျော်ကြီးအမျိုးဘယ်လောက်ဖြစ်ချက်ဒီစဉ်းစားနိုင်လဲဆိုတော့ပေါ်နေလဲဒီလိုက်မယ်လို့ထင်ပါတယ်ခုကယောဂဖြစ်တဲ့အတွက်ကြောင့်ပေါ့လို့ဒါကိုဝင်ကြီးဌာနရဲ့ဘတ်ဂျက်ကလည်းရှင်းအောင်ပါပါတခြားသောဌာနတွေရဲ့ဘတ်ဂျက်တွေကလည်းရှင်းအောင်ပါပါဆိုလိုတာကအခုတော့စမ်းမှ ဒီလိုလိုတရားလုံးနဲ့
ဒီနေ့အဲ့လိုကျွန်တော်တို့အဲ့လိုထင်တယ်ကျွန်းနိုင်ငံတွေကျွန်းနိုင်ငံရေးခမောင်တွေစဉ်းစားကြပြီးရောအကြောင်းသိဆုံးတာတဲ့တန်းကြီးစွဲရေးကြာရှင်းလို့သူစဉ်လောက်ဝယ်ရခမောင်တန်းကြီးစွဲရေးကြာရှင်းတော့လို့ငါဘေးနဲ့တရားမဲ့လူရပူများလိမ့်မယ်ဆိုတော့ပြောရလဲကြားလိုက်ပါတယ်ဆိုတော့အဲ့လိုပုံစံမျိုးနိုင်နောက်ဒီမှာလည်းရောအကြောင်းသိမှာဖန်ရေကဘူဝီကြီးရဲ့မြတ်ပြီးတက်ပြင်ရရှာ အရေးပါချင်တော့ဟိုစီးပွားရေးကလာလူသက်ကိုကလာလို့အဲ့လိုရှင်းသွင်းစင်တာကြပါတယ်အထူးသဖြင့်နံပါတ်ကလက်ရှိသမ္မတကတော့အစီးပွားရေးကိုကယ်ဖို့ပုံပြီးအသံနဲ့သဘောပေါ့နော်အဲဒါပေမဲ့အဲ့လိုတွဲပြီးစဉ်းစားတာကဘာတက်ဆက်ဆက်လောက်ကိုကျွန်တော်ယူဆကြတဲ့ပညာရှင်တွေရှိပါတယ်ဥမာနယူးယောက်တက်ကလူကဆူရစီးပွားပညာရှင်ပေါ်လွန်အောင်လို့နောက်ပြီးဟာဗာဒ်ကလူကပညာရှင်တွေ
အမေရိကပညာရှင်တွေနောက်ပြီးယူအင်ပီရီယယ်ကောလိပ်ဆက်ပညာရှင်တွေသူတို့ထုတ်ထားတဲ့စာတမ်းတွေမှာဆိုလို့ရှိရင်တို့ကကာယောဂါကိုလည်းတိုက်မယ်စီးပွားရေးကိုလည်းပြင်ဆင်တယ်ဆိုတော့ချက်ကပုံပြီးတော့ပြင်ဆင်နေဆိုတော့ချိန်ကပုံပြီးတော့နင့်နာအောင်ကျွန်တော်လုပ်ဆောင်မယ်ဆိုတဲ့လက်ထားတွေကိုတွေ့ရပါတယ်စဉ်းစားဖို့ပို့တော့အသေးစိတ်လေးတွေစဉ်းစားဖို့ပဲလိုတယ်ဒါတော့ကျွန်တော်ထင်ပါတယ်
မဝိုင်းရဲ့ရုပ်မြင်သံကြားနဲ့ရေဒီယိုစီစဉ်တင်ဆက်မှုတွေနဲ့ပတ်သက်လို့ကြံပေးပန်းခြင်းပြီးတော့ VOE ကနေပြီးတော့မြတ်တာဒေတာဆောင်ကန်မှာဒေတာချင်းတွေလက်ဆောင်ပါခြင်းနောက်ပြီးတော့ကိုတွေးကြုံနေရတဲ့အဖြစ်အပျက်တွေနိုင်ငံရေးခြေနေနဲ့ပတ်သက်လို့ကိုပိုင်းထင်မြင်စာချက်တွေကိုရင်ဖွင့်လာရေးခြင်းကြောင့်ဆိုရင်တော့ကျမတို့ VOE ကိုစာရေးသားဖို့ဖိတ်ခေါ်ပါရနော်စာရိုက်ကနေစာဖို့မယ်ဆိုရင် VOE American တဲ့မြန်မာဝိုင်းစဉ်လို့လိမ့်ပြီးတော့စာရေးတတာအမှတ်155ရန်ကုန်စာရိုက်ကြီးဆိုပြီးတော့စာရေးသားကြပါရယ်အီးမေးလ်ပေးဖို့မယ်ဆိုရင် bammy@voanews.com ကိုမြန်မာပြည်မှာပေးတာများအစဉ်ဆိုပြီးတော့ရေးနိုင်ပါတယ်။ Facebook အုံပြုတဲ့သူတွေအနေနဲ့လည်းကျမတို့မြန်မာပြည်ကပေးစာများအစဉ်တွေအစာရေးတဲ့အခါလည်း Facebook စာမျက်နှာမှာလာပြီးတော့ရေးသားနိုင်ပါတယ်နော်။ Facebook မှာ Viewing Mobile စာမျက်နှာဖြစ် Viewing Bams News ဆိုတဲ့စာမျက်နှာကိုတွားပြီးတော့ကျမတို့ဒီ message ပို့နိုင်လို့မျိုးမှတ်ချက်တွေလည်းလာပြီးတော့ရေးနိုင်ပါတယ်။ဒေါရစင်နေစီကတုံ့ပြန်အကြံပြုလာကြမှာတွေကိုစောင့်မျှော်ကြိုဆိုနေပါတယ်ရှင်။
COVID-19 ကူးစက်ပြန့်နှံ့မှုရောနေစီအတွက်ရုံးနေလို့ဒီစည်းစမ်းတွေကိုပတိပီးလူစုလူဝေးတွေကိုရှောင်ကျဉ်နေကြကြအောင်ရန်ကုန်ပြည်လက်မှတ်တွေပေါ်မှာတွာလာလို့ရှောင်မှုတွေဟာတိတသာရောနေကြဆင်းသွားတာပါလုပ်ငန်းတော်တော်များများကိုရန်နာလိုက်ကြပြီဆိုပေမဲ့အစားအသောက်နဲ့ဆက်ဆက်လုပ်ငန်းတွေနဲ့စေဝါကူတာမှုနဲ့ဆက်ဆက်နေတဲ့လုပ်ငန်းတွေပါဝင်ရန်နာဖို့မလွယ်ကူသေးတဲ့လုပ်ငန်းတွေကတော့ဆက်လက်ပြီးတော့လည်ပတ်နေတာကိုတွေ့မြင်နေရပါတယ်မြန်မာနိုင်ငံမှာ COVID-19 ကပိုကူးစက်ခံရသူတွေကိုဖော်ထုတ်တွေ့ရှိမှုဟာစက္ကန့်ပတ်ဝန်းကျင်သာရှိသေးတယ်ဆိုပေမဲ့ကူးစက်ခံရတဲ့သူတွေထဲမှာတက်သေးဆုံးတွေရှိလာတာကြောင့်စိတ်ပူကြအောင်မဲ့အနေအထားတစ်ခုလို့ဆိုရမှာလက်ရှိအချိန်ဟာ COVID-19 ကာဝေးရေးအတွက်အရေးကြီးဆုံးအချိန်ဖြစ်နေတာကြောင့်ပြည်သူလူထုနဲ့လူစုဝေးပြုလုပ်မှုတွေကိုရှောင်ပြီးတက်နိုင်တဲ့နေရာနေရင်ဒကြကာလကိုရင်ကစားပဲဖြတ်ကျော်တင်တယ်လို့အထွေထွေယောဂအထုကုဆရာဝန်ကြီးဖြစ်သူဒေါက်တာဦးမောင်ကျော်နိုင်ကပြောပါတယ်
။အခုချိန်ဟာ COVID ယောဂနဲ့ပတ်သက်ပြီးတော့အရေးအားရတဲ့အရေးကြီးဆုံးအချိန်ကိုရောက်ရှိနေပါပြီ။ဒီမှာပြည်မှာပြမဆုံးနိုင်ငံသားပြန်လူတာတွေမှာယောဂပိုကူးဆက်တာတွေ့ရတယ်။နောက်ပိုင်းမှာသူတို့နဲ့ထိတွေ့တဲ့လူတွေကိုယောဂပိုကူးဆက်တဲ့အစီရောက်နေပါပြီပေါ့နော်။နောက်တစ်ဆင့်အနေနဲ့ကတော့အဲ့ဒီလူငယ်တွေတစ်ဆင့်ဆင့်ပွားပြီးတော့လူတိုင်းလူတိုင်းမှာယောဂကူးစက်လာနိုင်တဲ့အခြေအနေမျိုးထိပေါ်လာနိုင်တဲ့အတွက်အခုအချိန်မှာဒီကိုဗစ်ယောဂါမပြောင်းဖို့အတွက်ဝယ်ဖို့ရည်ကြီးဆုံးအချိန်ကိုရောက်ရှိနေဖြစ်ပါတယ်ဒီအချိန်မှာလူတိုင်းကိုယ်စီတူးချင်းယူဝင်ရို့လိုပါတယ်ဒါကြောင့်မလို့ပထမဦးဆုံးအကြံပေးထားတဲ့အတိုင်းမိရဲ့အိမ်မှာပဲနေဖို့လိုပါတယ်ရည်ကြီးချောင်းရမရှိဘဲနဲ့အပြင်ကိုမထွက်သင့်ပါဘူးနောက်တစ်ခါဒီအခုရောက်ရှိလာနိုင်တဲ့သင်္ကြန်မှာရေကစားခြင်းမျိုးကိုလုံးဝရှောင်ကျဉ်ဖို့လိုပါတယ်
တခြားကလာမှာရေကစားဝင်ပေးရင်မပေးရင်လည်းပတ်သက်ပြီးပြည်သူလူထုကြားမှာအမြင်မျိုးရှိနေကြတာပါအခုချိန်မှာတော့တခြားကမှာရေမကစားသင့်ဘူးဆိုတာကိုလူများစုကနားလည်လက်ခံလာကြပြီဖြစ်ပါလေတခြားကလာကျော်တဲ့အထိပြည်သူလူထုအားလုံးတည်တည်ထဲ home stay နေပေးကြမယ်ဆိုရင်မြန်မာနိုင်ငံမှာ COVID-19 ကူးစက်ပြန့်မှုတွေနှေးပါတော့နိုင်တယ်လို့မျှော်လင့်နေကြတဲ့သူတွေလည်းရှိပါတယ်အိမ်ထဲကမထွက်ပေးနိုင်မှ home stay နေပေးနေတဲ့အချိန်မှာယောဂကူးစက်ခံရမှုရှိအောင်ဘလူးချက်တွေကိုလိုက်နာဆောင်ဖို့လိုပါတယ်လို့မြင်ကြည့်တဲ့အခါဒေါက်တာဦးမောင်ကျော်နိုင်ကအခုလိုအကြံပေးပါတယ
် virus ပိုးကိုယ့်ရဲ့ခန္ဓာကိုယ်မဝင်အောင်ကာကွယ်ဖို့ဟာနံပါတ်၁ပါနမကအကြွေများကိုယ့်ရဲ့ခန္ဓာကိုယ်ကိုဝင်ရောက်ခဲ့တယ်ဆိုရင်တော့အန္တရာယ်မရှိအောင်ဆောင်ရွက်ဖို့ကဒုတိယချက်အဲ့တော့ဒီချက်နှစ်ချက်ကိုဆောင်ရွက်ဖို့လိုပါတယ်အဲ့တော့အများသိပြီးဖြစ်တဲ့အချိန်မိမိခန္ဓာကိုယ်တွင်းကိုဒီပိုးမဝင်ရောက်ဖို့အတွက်ကိုအရေးကြီးဆုံးကတော့လူတွေနဲ့ခတ်ဝန်းနေရမယ်အခုဆိုလို့ရှိရင်6ပေအကွာလောက်ကနေရမယ်အပြင် try mask နော်ဒါနှာခေါင်းစီးတက်ထားပါမယ်ပြီးတဲ့အခါမှာကိုယ့်ရဲ့လက်ကကိုယ့်ရဲ့မျက်နှာကိုတတ်နိုင်သွေးမရောက်အောင်ယူဆရမယ် Let's see the car, the Babi City can meet up if you go and now, or let you and the Tanyo, the Sada Kani Pipi go, send it to Jia, he said, and his cancer, Tanjiloa may be, ye Nasavia, send a bee woo so you know, Narodi, let's see, that's in see you, don't you be your second Nasaja, that's in people, Lua Bari, Daga, Goya Kanagu, Rego, the Varas woman without evil. Now, to go meet a mazo, Lumia, kind of twin and a busy Pisari. ဘုဒ္ဓဆီဖြန်ထားပြီလို့လည်းရတယ်เนาะဥပမာတစ်ခါလက်ခံဘူးเนาะနောက်တစ်ခါဒီတကားချက်တွေရှိတယ်เนาะနောက်စာရေးကိရိယာပစ္စည်းဖြစ်မယ်ကိုယ်ကံရနေတဲ့ဖုန်းမြင့်တဲ့ပြင်တွေတခါဒီစပွဲမြင့်ပြင်ပါမယ်ကလထိုင်လက်တနည်းဖြစ်ပါမယ်ဒါတွေကိုဘုဒ္ဓဆီဖြန်ပြီလို့လည်းရပါတယ်ဒီနည်းနဲ့ဆရာတို့ကကိုယ့်ရဲ့ပတ်ဝန်းကျင်မှာဗိုင်းရပ်စ်မရှိအောင်အဝယ်ထားပေးပါတယ်
အနောက်ဒီခုနဲ့တခုဒါမှမဟုတ်ရောဂါတွေပါတခုနဲ့တခုကုလုဆက်ဆံမှုမရှိအောင်ကွန်ပလီလော့ဒေါင်းမလုပ်နိုင်တဲ့နေရာကိုဗစ်-19ရောဂါကိုကူးစက်ခံရဖို့ခွင့်ရရှိနေတာပါရောဂါကူးစက်ခံရနိုင်တဲ့အခွင့်အရေးတွေကိုတက်နိုင်တဲ့နေရာချော့ချပေးဖို့လိုသလိုမထင်မဲ့ဖဲရောဂါကူးစက်ခံရမယ်ဆိုရင်လည်းရောဂါပြင်းထန်မှုမရှိအောင်မိမိခန္ဓာကိုယ်ရဲ့ရောဂါတိုက်ထုတ်နိုင်တဲ့ခွင့်ဆွမ်းအစန
ရှောင်းရံကတော့ဆေးလေးအရက်ကိုဒီ၃မျိုးလုံးကိုလုံးဝရှောင်ကြည့်ရမှာလေနံပါတ်1အနေနဲ့အချိန်တနေ့ကိုခရဏာရီကနေ9နိုင်လောက်အချိန်ရှိပါသေးအေးဝအိပါလိုအပ်လို့ရှိရင်နေကင်းနေ့လေမှာဒီတောင်အေးလိုလဲရပါတယ်ရှောင်းရံနေနေကတော့ညင်းတဲ့အထိเนาะဒီအင်တာနက်အွန်လိုင်းနေသုံးဆွဲခြင်းကိုဒီစန္ဒနာစန္ဒနာကြော်တဲ့အထိသုံးဆွဲခြင်းကိုရှောင်ကြဉ်သင့်ပါတယ်မြန်မာရောရချန်ကာလအချိန်ဒီမှာဒီကစ
တန်သွား
UN မှာရုံးမြင့်တဲ့စီစဉ်တွေကိုဒီမိုကရေစီမြန်မာတန် DVV ရုပ်သံလိုင်းကနေဖန်ယူကြည့်ရှုနိုင်။ DVV ရုပ်သံလိုင်းကနေပြီးတော့နေ့စဉ်ည10နာရီနဲ့9နာရီခွဲအချိန်တွေမှာဖြစ်ပါတယ်။ပုံမှန်ကြည့်ရှုနေတာ UN Set 17နဲ့ Mia Set 2တွေကနေနေ့တိုင်းည10နာရီမှာပြသတဲ့မိနစ်30သာနောက်ဆုံးရနိုင်ငံတကာနဲ့မြန်မာသတင်းတွေအပြင်ဒေသဆောင်တွေတွဲဆောင်မင်းညာငန်းတွေနဲ့အပတ်စဉ်ကဏ္ဍတွေကို DVV ရုပ်သံလိုင်းမှာနေ့စဉ်ပုံမှန်ကြည့်ရှုနိုင်ပါတယ်။
ဘာဗီယိုရဲ့တပည့်အားကစားသတင်းတွေကိုတင်ဆက်ပြတော့မှာဖြစ်ပါတယ်။ဒီဘောဥက္ကဋ္ဌဂျန်အင်ဖန်တီနိုကတော့ဘောလုံးပွဲတွေကိုအချိန်မတန်ကမှပြန်မဆောက်ဖို့သတိပေးလိုက်ပါတယ်။ဆိုစလန်အာဘိုင်ဒီဘက်ကဖီဖာဥက္ကဋ္ဌဟောင်းဆက်ဘလက်တာကိုရာဆွထားတဲ့အမှုတစ်ခုကိုပြန်ရုပ်သိမ်းလိုက်ပါတယ်။ဘာသာသင်းရဲ့ဒါရဖက်ဝယ်6ရောက်နှုတ်ထွက်သွားခဲ့ပါတယ်။ဒီလိုတပတ်တွင်းအားကစားသတင်းတွေကိုတင်ဆက်ပြီးတော့မှာဖြစ်ပါတယ်ခင်ဗျာ။ဘာဗာကယောဂဖြစ်နေတဲ့ကာလအတွင်းမှာဘလုံးပွဲကိုအချိန်မတိုင်ခင်မှာအ мян ပြန်စကြဖို့ဖီဖာဥက္ကဋ္ဌကသတိပေးပါတယ်။ဘလုံးပွဲတွေကိုအချိန်မတိုင်ခင်ပြန်စတာဟာတာဝန်မဲ့ရရောက်တယ်လို့ဖွဲ့ဝင်နိုင်ငံ112နိုင်ငံဘလုံးဖွဲ့ချုပ်တွေကိုတောက်ချနေကဖီဖာဥက္ကဋ္ဌကပြလိုက်တာဖြစ်ပါတယ
်။ This moment at FIFA we have three things in our mind and here they are in order of priority. First, health.Health has to come first.
ဘူချေမာဖီဖာကဥပဒေစဉ်းစားရတာသုံးရှိပါတယ်။ပထမဆုံးကတော့ချက်မရေးပါ။မဘဲလုံးလုံးချက်မရေးပါဥပဒေစဉ်းစားမယ်ကိစ္စပါ။ဒုတိယကတော့အခုလိုအခုကြီးတွေလိုအပ်နေချိန်မှာဘောလုံးတိုင်းပိုင်းကောင်းအောင်ဘယ်လိုပံ့ပိုးကူညီမလဲဆိုတာပါ။တခြားချက်ကတော့ဥပဒေရဲ့အခြေအနေကိုပြန်လည်တုံ့ပြန်ပြီးတော့အငတ်အတွက်စဉ်းစားသွားဖို့ဖြစ်ဆိုတော့ဂျန်ယန်ဖန်တီနိုကပြောသွားတာပါ။ဘာလို့အမကိုရိုနာဗိုင်းရပ်စ်ကူးစက်မှုတွေကြောင့်ယောဘကထိတဲ့ဘောလုံးပွဲတွေပါဝင်ကွာတော့ဘန်းကအားကစားပွဲတွေကိုရပ်ဆိုင်းထားတာပါ။ဒါပေမဲ့ယောဘနိုင်ငံတချို့မှာတော့ဘောလုံးပွဲတွေကိုပြန်စရအစဉ်ဖြစ်ဆိုပြီးတော့လေ့ကျင့်မှုတွေကိုပြီးခဲ့တဲ့ရပ်ပိုင်းတွေအတွင်းမှာပဲလုပ်နေတာဖြစ်ပါတယ်။နော်။ဖီဖာဥက္ကဋ္ဌဟောင်းဆက်ဘက်တာကဒီကာရီဘီယံဘောလုံးပွဲတွေများသမကိုကွာဘောလုံးပွဲတွေထုတ်လွှင့်ပြသခွင့်ရောင်းချခဲ့တာနဲ့ပတ်သက်ပြီးတော့စစ်ဆေးနေတာတွေကိုရပ်တန့်တော့မယ်လို့ဆွေလန်ရှင်းနေရုံကပြောလိုက်ပါတယ်။ဒီမှုကိုရုပ်သိမ်းဖို့စဉ်းစားနေပြီးတော့ဘလို့အဆုံးသတ်မလဲဆိုတဲ့အလံကိုလည်းရှာဖွေနေတယ်လို့ဒီမှုနဲ့ပတ်သက်တဲ့သူတွေကိုအကြောင်းကြားထားပြီးဖြစ်ကြောင်းပြောပါတယ်။ဘာလို့ဆိုတော့ကိုတော့ပြောသေးပါဦး။ဒါကြောင့် Mr. Blatter အနေနဲ့ဒီဘဖလာရုပ်တံထုံးခွင်တွေကိုဇီးပေါ်ပေါ်နဲ့ရောင်းချထားတဲ့ဘက်တရားစွဲခံရတော့မှာမဟုတ်ပါဘူး။ FIFA က Caribbean ဘောလုံးဖွဲ့ချုပ်များသမဂ CFU ကို2010နဲ့2014ကမ္ဘာဖလာဘောလုံးပွဲတွေကိုရုပ်တံထုံးခွင်တွေဒေါ်လာ6သိန်းနဲ့ရောင်းချခဲ့တာဖြစ်ပြီးတော့ဒါဈေးကွက်ဈေးထက်အများကြီးနည်းနေတာဖြစ်ပါတယ်။ကမ္ဘာဖလာအင်ရှင်ရွေးချယ်ရေးကိစ္စအပေါ်ဝင် FIFA တွင်ကအခွင့်အရေးစာမှုရှုတ်တော်ပုံတွေကြောင့် FIFA က Blatter ပါဝင် အလုံးမှုဆောင်ဖွဲ့တွေနဲ့ဥရောပဘလုံးဖွဲ့တို့ရဲ့တမကဒီဥက္ကဋ္ဌဟောင်ပလတ်တင်တို့ကိုယာရုကနေထုတ်ပယ်ပြီးတော့ဘလုံးဖွဲ့တွေကနေနှင်းနေတီပေးထားတာဖြစ်ပါတယ်ခင်ဗျာ ဒါရိုက်တာဖွဲ့ဝင်၆ယောက်ဒီကရတဲ့သတင်းပါအတွက်မှာနှုတ်ထွက်သွားခဲ့ပါတယ်။ကဘာတော်ကကိုရိုနာဗိုင်းကြောင့်ဖြစ်လာတဲ့အနာရေးရရဲမှုတွေနဲ့သင်ရဲ့လူမှုကွန်ရက်အရှုပ်တော်ကိစ္စတွေနဲ့ပတ်သက်ပြီးတော့အသင်းဘက်ကကင်တွယ်ပုံတွေကိုမကြည့်တာကြောင့်နှုတ်ထွက်သွားခဲ့တာဖြစ်တယ်လို့ဆိုပါတယ်။အဲလိုနှုတ်ထွက်သွားတဲ့အထက်မှာဘာဆိုနာအသင်းရဲ့ဒုက္ခလျောက်ထဲကနှစ်ပေါင်ပြ Dan Barcelona atin ha lu mu kun yet de ma atin ne patat bi pho pya pyo so ni da le ko saung ji bo twet company ta khu ko nga yan ka bi lo ti company ga ogra phit win ywe khan la wa shi le tu le ko tai khai pho twet lu mu kun yet de ma account ni pen bi lo lou khe de so bi lo so swae khan ni ya ba de ogra joseph bartomu ga ro a di so swae jet de ko lat ma khan be pe cha lai bi lo tu a ni ne da song dia a ma yin lou tha da ma shi bu so bi lo tong myan tha ba de လုံထွက်သွားတဲ့သူတွေကတော့အတဲ့ဥက္ခရရွေးကောက်ပွဲကိုဖြစ်နိုင်တယ်များစောစောလှုပ်ဖို့ကိုလည်းတောင်းဆိုထားပါတယ်ခင်ဗျာဒီသတင်းနဲ့တစ်ဆက်ထဲမှာပဲဘာစီလိုနာတိုက်စစ်မှုမက်ဆီဟာဒီအီတလီကအင်တာမီလန်အသင်းကိုပြောင်းတော့မယ်ဆိုတဲ့သတင်းတွေလည်းထွက်လာနေပါတယ်မက်ဆီကတော့ဒါရီဟာကောလာဟာလာရေဖြစ်ပြီးသတင်းမားတွေကိုမယုံကြားဖို့နဲ့သူ့အနေနဲ့အသင်းပြောင်းမယ်ဆိုတဲ့သတင်းတွေကမမှန်ဘူးဆိုပြီးတော့တုံ့ပြန်ထားပါတယ်ခင်ဗျာစပင်ဘတ်ကနောက်ထပ်သတင်းတစ်ပုဒ်မှာတော့ Real Madrid အသင်းကကစားသမားတွေဟာလာစာရှော့ယူဖို့သဘောတူလိုက်လို့ဆိုပါတယ်ရီယယ်ကစားသမားတွေနီးပြတွေဟာဒီလစာ10ရာခိုင်နှုန်းကနေ20ရာခိုင်နှုန်းထိရှော့ယူဖို့အသင်းနဲ့သဘောတူခဲ့ကြတာဖြစ်ပြီးတော့ဒီထဲမှာဘတ်စကတ်ဘောကစားသမားတွေလည်းပါဝင်တယ်လို့ရီယယ်မက်ဒရစ်အသင်းဘက်ကပြောပါတယ်အခုလိုလစာရှော့ယူလိုက်တဲ့အတွက်အသင်းနေရာထောက်ကူဖြစ်စေပြီးတော့တခြားဝန်ထမ်းတွေအနေနဲ့လည်းလစာရှော့ယူစရာမလိုတော့ဘူးလို့ဆိုပါတယ်ငွေပမာဏဘလောက်အတိုင်းတာဆိုတာကိုတော့ရီယယ်မက်ဒရစ်အသင်းဘက်ကအတိအကျပြောထားတာမရှိပေမဲ့10ရာခိုင်နှုန်းရှော့ချလိုက်ခြင်းအပြင်ရီယယ်အသင်းအတွက်ယူသန်း50လောက်အကုန်ကျသာသွားစီဖြစ်တယ်လို့လည်းပြောထားပါတယ်ခင်ဗျာအင်္ဂလန်ပရီးမီယားလိဂ်မှာတော့ဘောလုံးသမားတွေကဒီကိုရိုနာဗိုင်းရပ်စ်ရောဂါကာကွယ်တိုက်ဖျက်ရေးအတွက်ရန်ပုံငွေတွေထည့်ဝင်နေကြပါတယ်ကျမကြီးဝန်ထမ်းတွေအတွက်ရန်ပုံငွေတွေမတည်တဲ့အနေနဲ့အင်္ဂလန်အသင်းကောင်းဆောင်ဟယ်ရီကိန်းလူဦးအသင်းကောင်းဆောင်ဟန်ဒါဆန်တို့အပါအဝင်ပရီးမီယာလိဂ်ကစားသမားတွေဟာဒီပရဟိတလုံငန်းတွေအတွက်လူတွေထိုက်နေကြဖြစ်ပါတယ်။ပရီးမီယာလိဂ်ကဘောလုံးသားတွေဟာဒီ COVID-19 ကပ်ရောဂါကာလအတွင်းမှာလစာရှော့ယူဖို့အတွက်ဖိအားပေးတာလည်းခံရပါတယ်။ဒါပြင်မန်ချက်စတာယူနိုက်တက်အသင်းဟာလည်းဒီချမ်းမာရေးဝန်ထမ်းတွေကိုကူညီပေးမဲ့အစီအစဉ်တွေကိုကြီးညာလိုက်ပြီးတော့အာစနယ်ဘက်ကလည်းဒေသခံတွေကိုအစားအသောက်တွေလူရန်အပါအဝင်အလူငွေတွေပေးသွားမယ်ဆိုပြီးတော့ကြီးညာလိုက်ပါတယ်ခင်ဗျာ။ဒီသတင်းနဲ့တစ်ဆက်ထဲမှာပဲကိုရိုနာဗိုင်းရပ်စ်ကူးစက်မှုတွေကြောင့်ဘောလုံးသားတွေကြိုပဲ့စင်တွေဖြစ်နေယောဘကနာမည်ကြီးအသင်းတွေကဘာတော်မှာကစားကြမဲ့ International Champions Cup ပွဲစဉ်တွေကိုဖျက်သိမ်းလိုက်တယ်ဆိုတာခြေတိုင်းနဲ့ပဲဒီတစ်ပတ်ရဲ့အားကစားကဏ္ဍကိုမှာပဲဆုံးသတ်လိုက်ပါတယ်ခင်ဗျာ
ပြည်ရေးအမေရိကန်တန်ရဲ့ရေဒီယိုနဲ့ရုပ်မြင်သံကြားအစီအစဉ်တွေကိုအမေရိကန်ပြည်အောင်စုဝါရှင်တန်မြို့တော်ကနေပြီးတော့ထုတ်လွှင့်ပေးနေပါတယ်အမေရိကန်ပြည်အောင်စုမှာ COVID-19 ရောဂါကူးစက်ပြန့်ပွားမှုအရေးပေါ်အခြေအနေကြောင်း VOA Radio နဲ့ရုပ်သံအစီအစဉ်တွေကိုယာယီပုံစံပြောင်းပြီးတော့ထုတ်လွှင့်ပေးတာပါ Radio အစီအစဉ်တွေကိုမနေ့6နိုင်ကနေ9နိုင်အထိနဲ့ည9နိုင်ကနေ10နိုင်အထိအချိန်တွေမှာပဲထုတ်လွှင့်ပေးနေပါတယ်ရုပ်မြင်သံကြားအစီအစဉ်တွေကိုတော့နေ့စဉ်ည9နိုင်ကနေ9နိုင်ခွဲအထိပုံမှန်ဆက်ပြီးတော့ထုတ်လွှင့်ပေးနေတာပါ VOA ထုတ်လွှင့်ချက်တွေကို Radio နဲ့ဂျိုရုစလောင်တို့ပြီး VOA Facebook အစမ်းများမှာလည်းနားဆင်ကြည့်ရှုနိုင်ပါရှင်
ကိုဆက်လက်ပြီးသတင်းချင်းချုပ်ကိုတင်ပြပေးကြပါမယ်။ကမ္ဘာတစ်ဝန်းကိုရိုနာဗိုင်းရပ်စ်ကူးစက်မှုတွေနဲ့ရင်ဆိုင်နေရချိန်မှာကမ္ဘာ့ကျန်းမာရေးအဖွဲ့ WHO အတွက်အပုံငွေကိုစံငန်ထားဖို့ဒေါ်နယ်ထရန့်ရဲ့ဆုံးဖြတ်ချက်နိုင်ငံအားလုံးကိုတည်ထောင်နေတဲ့ကြောင်းတရုတ်နိုင်ငံကဒီကနေ့ပဲတုံ့ပြန်လိုက်ပါတယ်။တရုတ်နိုင်ငံမှာကိုရိုနာဗိုင်းရပ်စ်စတင်ကူးစက်မှုတွေကို WHO ကကြာကြာနာနာစုံစမ်းစစ်ဆေးရတယ်မလုပ်ခဲ့ဘူးဆိုပြီးအထောက်ပံ့တွေဖြတ်တောက်မဲ့ကြောင်းဒေါ်နယ်ထရန့်မနေ့ကကြေညာလိုက်တဲ့ပေါ်တရုတ်နိုင်ငံရဲ့ဥက္ကဋ္ဌကတုံ့ပြန်လိုက်တာပါ။ကျွန်မနိုင်ငံခြားရေးဝန်ကြီးဟေကိုမက်ကလည်းအပြစ်ဖို့နေတာအထောက်အကူမဖြစ်ဘူးဆိုပြီးဒီကနေ့ပဲ WHO ဘက်ကနေကာကွယ်ပြောဆိုပါတယ်။ကော ကမ္ဘာတော်ကကိုရိုနာဗိုင်းရပること့စ်ကူးစက်မှုအဆ20လောက်တိုးအောင်လုပ်ခဲ့တယ်ဆိုတဲ့ဆွဆွဲချက်နဲ့ကမ္ဘာ့ကျန်းမာရေးအဖွဲ့ WHO ကိုပေးနေတဲ့တောက်ပံ့နေရက်ဆိုင်မဲ့အကြောင်းဒေါက်တာနယ်ထရန့်ကညင်ညာလိုက်ပါတယ်ကိုရိုနာဗိုင်းရပစ်ကူးစက်ပြန့်ပွားမှုကိုစီမံခန့်ခွဲမှုညံ့ဖျင်းခဲ့မှုနဲ့ဖောက်ဝဲခဲ့မှုတွေမှာ WHO ကတ်ခဲ့တဲ့အခန်းကဏ္ဍကိုပြန်လည်တုံ့ပြန်နေတဲ့အချိန်မှာအမေရိကန်ကတောက်ပံ့နေတာတွေကိုရက်ဆိုင်ထားဖို့အစိုးရကညွှန်ကြားထားတဲ့အကြောင်းဒေါက်တာထရန့်မနေ့ကပဲအင်ဗျူတော်မှာပြောဆိုသွားတာပါCOVID-19 ရောဂါတက်ဖြစ်ရေး WHO ရဲ့ချက်တွေကိုပြန်လည်တုံ့တန်နေစဉ်ရပောင်း80ကနေ90အထိအထောက်ပံ့နေဆိုင်းငံ့ထားမှာဖြစ်တယ်လို့လည်းသမ္မတထရန့်ကပြောပါရယ်အမေရိကန်ခွန်ထမ်းပြည်သူရဲ့ငွေရည်နဲ့နှစ်စဉ် WHO ကိုဒေါ်လာတန်400နဲ့500လောက်ထိတောက်ပံ့ပေးနေပြီးတရုတ်နိုင်ငံကတော့တန်40လောက်သာပေးရနေတဲ့အကြောင်းလည်းပြောဆိုခဲ့တာပါမြန်မာနိုင်ငံမှာ COVID-19 ရောဂါကူးစက်သူဖြစ်ဒီနေ့ပိုင်းအထိအတည်ပြုထားသူ84ဦးထိရှိနေပါပြီကိုရိုနာဗိုင်းရပ်စ်ရောဂါပိုးရှိသူတွေနဲ့ထိတွေ့မှုရှိခဲ့သူအမျိုးသမီးကအမျိုးသား9ဦးစုစုပေါင်း12ဦးမှာယောဂါဆစ်ဆေးတွေ့ရှိခဲ့တာဖြစ်တဲ့အကြောင်းလဲကျန်းမာရေးနဲ့အားစားမှုဌာနရဲ့မနေ့ဆယ်နေ့ခွဲသတင်းထုတ်ပြန်ချက်မှာဖော်ပြထားပါတယ်မြန်မာနိုင်ငံမှာအခုချိန်ထိ COVID-19 ယောဂါကူးစက်သူတွေကသေဆုံးသူ4ဦးရှိတဲ့အကြောင်းလဲအတည်ပြုထားပါတယ်ခင်ဗျာပေါ်လူနေရပဲစီစဉ်ကြတော့ဒီလောက်ပါပဲခင်ဗျာ COVID-19 အရေးပေါ်အခြေအနေရဒီမြန်မာပိုင်းစီစဉ်တွေကိုပြောင်းလဲထုတ်လွှင့်ပေးနေပါတယ်ပုံမှန်တင်ဆက်နေကြညနေ6နာရီခွဲကနေ9နာရီစီစဉ်ကိုတော့လက်တလော့ရရဆိုင်တက်မှာဖြစ်ပြီးညဘက်9နိုင်ကနေ10နိုင်နဲ့မနေ့6နိုင်ကနေ9နိုင်ဒီစီစဉ်တွေကိုပဲတင်ဆက်ပေးသွားမှာပါ VOA စီစဉ်တွေကိုနားဆင်ကြည့်ရှုပေးကြတဲ့အတွက်ကျေးဇူးတင်ပါတယ်ကျွန်တော်အောင်လွင်ပါခင်ဗျာThis program has come to you from the Voice of America, Washington.